Welcome to the Voice of America in Burmese.
Namnam nekimashe. Washington News Review American Tangani. 2020 November 10 ye ingane mnekin season re go Myanmar Sanor Jin mnek 6 nai ga ni 9 nai thi line no meter 2440 ne 51 line lam meter 190 ro ga ni thon lwin pe ni ba bi. Jama khin myo tat ba. Di mnekin thadin re go ko yen min thon ne tu pyo pya pe ba me.မြန်မာနိုင်ငံဒီမိုကရေစီပြောင်းလဲကာလအတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့နိုဗ ెంబ ာ10ရက်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မှုတွေရှိနေကြောင်းတနင်္လာနေ့မှာအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအဆုံးသတ်သွားခြင်းကစပြီးဒုတိယကြိမ်မြောက်ရွေးကောက်ပွဲဖြစ်တဲ့အခုရွေးကောက်ပွဲမှာပထမဆုံးမင်းဆပေးတဲ့လူငယ်တွေအပါအဝင်မြန်မာပြည်သူတန်းပေါင်းများစွာရဲ့သူတို့ကိုစားပြုမဲ့သူကိုသူတို့ကိုယ်တိုင်ရွေးချယ်ခွင့်ရတဲ့လုပ်ငန်းစဉ်ဖြစ်တာကြောင့်ရွေးကောက်ပွဲဖြစ်မြောက်အောင်အထူးသဖြင့် COVID-19 ကာယောဂါနဲ့ရင်ဆိုင်နေရချိန်မှာကြိုးစားပြီးလှုပ်ဆောင်နေသူအလုံးကိုချီးကျူးပါကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာရွေးကောက်တင်မြှောက်မှုမရှိဘဲအမတ်နေရာအတော်များများကိုစစ်တပ်ကရယူထားတာ၊ရိုဟင်ဂျာတွေအပါအဝင်မင်းဆန္ဒပေးခွင့်မရှိတဲ့အုပ်စုတွေရှိနေတာ၊တိုင်းနယ်ပြည်နယ်အတော်များများကဒေသတချို့မှာမဲမပေးရတာနိုင်ငံသားနဲ့နေရရင်လိုအပ်ချက်ဆန်ရဖို့အခြေခံပြီးဝင်ရောက်ရှင်ပြိုင်ခွင့်မရတာလိုမျိုးဒီမိုကရေစီနီးကျက်အယက်သားအစိုးရတည်းပုံလာစေမဲ့ဖြစ်စဉ်တွေအတွက်အတားအဆီးတွေဖြစ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဆက်ပြီးအနီးကပ်စောင့်ကြည့်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနောက်တက်လာမဲ့သမ္မတအဖြစ်ဂျိုးဘိုင်ဒန်နဲ့ဒုသမ္မတအဖြစ်ကမလာဟဲရစ်တို့ကိုတနင်္လာနေ့မှာဂုံပြုကြိုဆိုလိုက်ကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရစ်ကတနင်္လာနေ့ကုလသမဂ္ဂယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The Secretary General congratulates the American people for
the Democracy ပေါ်ဆောင်တဲ့ရွေးကောက်ပွဲကိုအောင်အောင်မြင်မြင်ကျင်းပခဲ့တဲ့ American ပြည်သူတွေကိုဂုံပြုကြောင်းနဲ့ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့ကိုအတွင်းမှုချုပ်ကဂုံပြုကြိုဆိုကြောင်းပြောသွားတာပါဒါပြင်ကုလသမဂ္ဂနဲ့ American ပြည်ထောင်စုကြားခိုင်ခိုင်မာမာလက်တွဲဆောင်ရွက်ရေးဟာကမ္ဘာတစ်လုံးလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုမှာတိတ်ကိုအရေးပါကြောင်းလည်းပြောပါတယ်2016 January သမ္မတဒေါ်နယ်ထရန့်တက်မလာခင်သတင်းသုံးပတ်လိုမှာကုလသမဂ္ဂအတွင်းမှုချုပ်ယာရုမှာတာဝန်ထမ်းဆောင်ခဲ့တဲ့ဂူတာရက်စ်အတွက်ကုလသမဂ္ဂရဲ့အကြီးဆုံးအလှူရှင်ဖြစ်တဲ့အမေရိကန်နိုင်ငံရဲ့သမ္မတနဲ့ဆက်ဆံရေးကောင်းမွန်အောင်လုပ်ဖို့အဆင်မပြေပဲဖြစ်နေတာပါသမ္မတထရန့်ဟာကုလသမဂ္ဂအဖွဲ့အစည်းတွေအတွက်ချထားတဲ့ရန်ပုံငွေဒေါ်လာတန်ပေါင်းများစွာကိုချက်တောက်ပစ်ခဲ့တာပါဒီထက်မှပါလက်စတိုင်းဒုက္ခသည်၅သန်းခွဲကျော်ကိုအကူအညီပေးနေတဲ့ကုလသမဂ္ဂကူညီကယ်ဆယ်ရေးအဖွဲ့ရန်ပုံငွေကို2018မှာဒေါ်လာတန်း300ဖြတ်တောက်ခဲ့ပြီး2019မှာတော့လုံးဝမပေးဘဲထားခဲ့တာဖြစ်ပါတယ်။အခုလည်း WHO အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့အတွက်စီစဉ်နေတာပါ။ American သမ္မတဒေါ်နယ်ထရန့်ဟာကာကွယ်ဝင်ကြီး Mark Esper ကိုအလောက်တာဝန်ကနေရက်ဆဲလိုက်ကြောင်းတနင်္လာနေ့မှာ Twitter ကနေရေးပါတယ်။ Mark Esper ကိုသူ့ရဲ့တာဝန်ဝတ္တရားတွေရက်ဆိုင်းလိုက်ပြီးဖြစ်ပြီးသူတာဝန်ထမ်းဆောင်ခဲ့တာအတွက်ကျေးဇူးတင်ကြောင်း Twitter မှာရေးသားခဲ့တာပါ။ဝင်ကြီးအက်စပါကိုနောက်တက်လာမဲ့ဂျိုးဘိုင်ဒန်2021 January မှာကျန်းသက်စာကျင်းဆုံးမဲ့အချိန်ထိဒီကြားကာလမှာတာဝန်တွေဆက်ပြီးထမ်းဆောင်ရမယ်လို့မျှော်လင့်ထားကြတာဖြစ်ပါတယ်။အမေရိကန်ကျန်းဖက်မှုနှိမ်နင်းဆန်ရဗဟုဌာနအကြီးအကဲခရစ္စတိုဖာမီလာကိုယာယီကာကွယ်ဝင်ကြီးဖြစ်တဲ့ခန့်အပ်လိုက်ကြောင်းနဲ့ဒီလိုခန့်အပ်မှုဟာချက်ချင်းတက်ရောက်ဆရာမှာဖြစ်ကြောင်းလဲသမ္မတထရန့်က Twitter မှာရေးတာပါ။ဝင်ကြီးအက်စပါဟာအလောက်ကနေနှုတ်ထွက်စာရေးခဲ့တယ်လို့မီဒီယာတချို့ကအခုရဲ့ပိုင်းတွင်ပြောကြားတယ်လို့တချို့ကလည်းသူနှုတ်ထွက်ဖို့အတွက်အစီအစဉ်မရှိကြောင်းအရာရှိတွေပြောကြားချက်ကိုကိုကပြီးဖော်ပြနေကြတာဖြစ်ပါတယ်။သမ္မတထရန့်နဲ့ဝန်ကြီးအက်စပါရိုကြားဆက်ဆံရေးဟာဇွန်လလောက်ကစပြီးတင်းမာမှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်နေတာပါ။ COVID-19 ကာယောဂါတိုက်ဖျက်လှုပ်ဆောင်မှုအတွက်လူတွေစိတ်ပြက်လာနိုင်ပေမဲ့ဒီယောဂါပုဒ်ကတော့မမောမပန်းဆက်ပြီးဒုက္ခပေးနေမှာဖြစ်တာကြောင့်ဒီယောဂါတိုက်ဖျက်ရေးကိုမနာမနေဆက်ပြီးလှုပ်ဆောင်ကြဖို့ဒီလိုရှိုကဘာကျမရဲ့ဖွယ်အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာပြောပါတယ
် We might be tired of COVID-19 but
ကျွန်တော်တို့စိတ်ကြက်လာနိုင်တယ်ဒီယောဂပုဒ်ကတော့မနာရန်ဆက်ပြီးဒုက္ခပေးနေမှာဖြစ်တယ်လို့နိုင်ငံရေးအရပြောဆိုတာတွေထင်မြင်ချက်တွေကိုလည်းသူက view ဆိုင်မှာမဟုတ်ကြောင်းနဲ့ကျွန်တော်တို့ဘက်ကတိတ်ပန်နေကြလှုပ်ဆောင်အဖြစ်ရှာပြီးစီစီလုံးလုံးရှိမှသာကြော်လွှားနိုင်မှာဖြစ်ကြောင်းပြောသွားတာပါဒါပြင်ကျမရဲ့ချို့တဲ့သူတွေဟာဒီယောဂပုဒ်ရဲ့တားကောင်ဖြစ်လာတယ်လို့တန်းတူညီမျှမှုမရှိတာတည့်ရနဲ့လက်မခံတာတမင်လှည့်ယူရှုတာမျိုးလိုတခြားအားနည်းမှုတွေကလည်းသူ့ရဲ့သားကောင်ဖြစ်နေတယ်လို့ တပတ်ကြာကျင်းပတဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့နှစ်ပတ်လည်ညီလာခံမှာ WHO အကြီးအကဲပြောပါတယ်ကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်ခံရသူကတန်90ကျော်သွားပြီဖြစ်ပြီးဒီရောဂါကြောင့်သေဆုံးသူက 1.25 တန်းကျော်ရှိနေခြင်းမှာအခုလိုပြောကြားလိုက်တာပါတစ်ချိန်တည်းမှာပဲ American ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Pfizer ကသူတို့ဟာ COVID-19 ကာကွယ်ဆေးအတွက်စမ်းသပ်စစ်ဆေးမှုမှာနောက်ဆုံးအဆင့် Stage 3ကိုရောက်နေပြီဖြစ်ပြီးဒီကာကွယ်ဆေးရဲ့ထိအောင်မှုဟာရာဂိတ်နှုန်း90ကျော်ရှိတယ်လို့တနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ
်ဒီ UI American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12.13.3 ပိုင်းလိုမီတာ40 kHz 8.13.3 ပိုင်းလိုမီတာ51 kHz 5805နဲ့ပိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရမထွန်ပါမြန်မာနိုင်ငံမှာအမေရိက COVID-19 အတည်ပြုလူနာအရေအတွက်598ယောက်ရှိကြောင်းအတည်ပြုလိုက်တဲ့အတွက်အရင်းအဖျင်းတွေကထက်ဆိုင်တိတိတတ်တာရော့ကျသွားပါတယ်အမေရိကအတည်ပြုခဲ့တဲ့သေဆုံးသူအရေအတွက်က18ယောက်ဖြစ်ပြီးအဲ့ဒီထဲက13ယောက်ကရောဂါအခံရှိသူတွေဖြစ်တယ်လို့ကျန်းမာရေးနဲ့အာဇာဝင်ကြီးဌာနရဲ့မနေ့ည8နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်24ရက်ရဲ့တွေ့စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာတွေကတော့9230ခုဖြစ်ပါတယ်မနေ့ကထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာစုစုပေါင်း61,995ယောက်နဲ့သေဆုံးသူစုစုပေါင်း1,438ယောက်ရှိပြီဖြစ်ပါတယ်။ဆေးရုံကဆေးငွေ့ရသူတွေကတော့46,662ယောက်ရှိပါတယ်။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာအရေအတွက်ရက်နဲ့ချီကြောင်ထောင်ကျော်ရှိနေရကနေမနေ့ကအပါအဝင်တချို့ရက်တွေမှာထောင်ကနန်းအောင်ကျသွားတာရှိခဲ့ပါတယ်။တစ်ချိန်တည်းမှာပဲ COVID-19 ကရောဂါလို့စိတ်ခေါမှုတွေကြားကအထွေထွေရွေးကောက်ပွဲကိုတနည်းနည်းလေးကညီညီချင်းချင်းနဲ့အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ် EU ဥရောပသမဂ္ဂကမြန်မာပြည်သူတွေကိုချီးကျူးကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။တရုတ်ဖို့ဆိုရကဒီမိုကရေစီလိုလားတဲ့ဟောင်ကောင်ဥပဒေပြုကောင်စီအဖွဲ့ဝင်တယောက်ယောက်ကိုယာရုကနေထုတ်ပြစ်မယ်ဆိုရင်ကျန်းတဲ့သူတွေအားလုံးလည်းနှုတ်ထွက်ကြမယ်လို့ဒီမိုကရေစီလိုလားတဲ့ဟောင်ကောင်ဥပဒေပြုကောင်စီအဖွဲ့ဝင်တွေကတနင်္လာနေ့ကပြောပါတယ
် We would like to make use of the massive vaccinations
ကျွန်တော်တို့ရဲ့စီလုံးညီညွတ်မှုကိုပြသတဲ့အနေနဲ့ရောတစ်ဖက်ကလည်းဘ ഹു အစိုးရနဲ့ဟောင်ကောင်အထူးအချို့ရဲ့ဒေသအစိုးရရဲ့အာဏာရှင်ဆန်ဆန်အုပ်ချုပ်မှုကိုစန့်ကျင်ဖို့အတွက်ရောအားလုံးအုပ်စုလိုက်နှုတ်ထွက်ကြမှာဖြစ်တယ်လို့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်သူဝူချီဝေကပြောသွားတာဖြစ်ပါတယ်။အင်္ဂါနေ့နဲ့ဗုဒ္ဓဦးနေ့တွေမှာတရုတ်ပြည်သူအမျိုးသားကွန်ဂရက်အမြဲတမ်းကော်မတီအစည်းအဝေးကျင်းပတဲ့အခါမှာဟောင်ကောင်ဥပဒေပြုအမတ်လေးဦးကိုအရေးချင်းမပြည့်မီသူတွေအဖြစ်သတ်မှတ်မယ်လို့သတင်းတွေထွက်ပေါ်လာတဲ့ချိန်မှာဒီမိုကရေစီလိုလားသူအမတ်တွေရဲ့ကြေညာချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ဥပဒေပြုအမတ်လေးဦးဟာအစည်းအဝေးတွေမှာအချိန်ဆွဲနီလန်းဖိလစ်ပတ်စတာအသုံးပြုမှုနဲ့ကျန်းသက်စွာဖောက်ပြမှုနဲ့ဆက်စွဲခံရဖို့ရှိတယ်လို့ South China Morning Post သတင်းစာကြီးအပါအဝင်ဟောင်ကောင်ကမီဒီယာတွေကပြောနေတာပါ။ရေသေးမပြည့်မီတဲ့ဆက်စွဲချက်နဲ့ရင်ဆိုင်ရမယ်လို့သတင်းထွက်နေတဲ့ဥပဒေပြုအမတ်လေးဦးဟာနောက်ထပ်ရွေးကောက်ပွဲတွေမှာမပါဝင်နိုင်အောင်ဒီနှစ်အစောပိုင်းကပြည်ပြင်းတမည်ခံထားရသူတွေဖြစ်ပါတယ်။အာဏာပိုင်တွေကဟောင်ကောင်ဥပဒေပြုအဖွဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်းလိုက်ခြင်းမှာတော့အဲ့ဒီအမတ်လေးဦးကဥပဒေပြုအမတ်နေရာမှာနောက်ထပ်တနည်းဆက်နေဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအောင်မြင်မှုသတင်းနဲ့ဂျိုးဘိုက်တန်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရတယ်ဆိုတဲ့သတင်းတွေကယင်းမြုံနံသူတွေရဲ့ယုံကြည်မှုကိုမြင့်တက်သွားစေခဲ့တာကြောင့်ကမ္ဘာပန္နရေးဈေးကွက်ရုတ်ချီးဥမော်သွားခဲ့ပါတယ်ဂျိုးဘိုက်တန်အနိုင်ရတာကြောင့်အရေးကလေးကအခိုင်အမာမြင့်တက်လာနေတဲ့ဈေးကွက်က Pfizer နဲ့ German company BioNTech တို့ရဲ့ကာကွယ်ဆေးအောင်မြင်မှုသတင်းထွက်ပေါ်လာပြီးမှတော့တရှိန်တို့မြင့်တက်သွားခဲ့တာဖြစ်ပါတယ်။ဒီနေ့လာနေကတော့ညောင်ဈေးကွက်မှာအစုရှယ်ယာဈေးနှုန်းတွေစံချိန်တင်ထိုးတက်သွားပါတယ်။ကာကွယ်ဆေးရဲ့ထိရောက်မှုက90ရာခိုင်နှုန်းရှိတာကိုစက်သမှုအစစ်မှာပြသနေတယ်လို့အဲ့ဒီကုမ္ပဏီတွေကကြေညာလိုက်တာကဈေးကွက်ထဲ Adrenaline ဟော်မိုန်အတူစီထုတ်ပြလိုက်တယ်လို့ဖြစ်သွားပြီးမတွေ့ရတာကြာပြီဖြစ်တဲ့တရက်အတွင်းဈေးနှုန်းအများဆုံးမြင့်တက်သွားစေတာလို့လည်းAJ Bell Company ကယင်းနှမြုံနှမှုဒါရိုက်တာ Russ Mold ကပြောပါတယ်။ညောက်က DJIA မှာ share ဈေးနှုန်း900ခန်းတို့မြင့်တက်သွားတဲ့အကြောင်း February လကတင်ထားခဲ့တဲ့စံချိန်ထက်ပိုများသွားခဲ့ပါတယ်။မနက်ခင်းကုန်ပိုင်းလောက်ကတော့ 3.9 ခန်းတို့မှရှိနေခဲ့တာပါ။ကာကွယ်ဆေးအောင်မြင်မှုဟာအခက်အခဲကြီးတစ်ခုကိုထိုးဖောက်ကျော်လွှားနိုင်လိုက်တာဖြစ်တယ်လို့လေလာသူတွေကချီးကျူးပြောဆိုနေချိန်မှာပဲ Pfizer ဆေးကုမ္ပဏီရဲ့အစု share ဈေးနှုန်းကလည်း900ခန်းတို့ကျော်တိုးတက်သွားခဲ့ပါတယ်။400ခန်းတို့ကနေ900ခန်းတို့အတွင်းအစုရှယ်ယာမြင့်တက်မှုက နေပယ်အလုံးဒီပါမှာဖြစ်ပေမဲ့ကယောဂါကြောင့်အဆိုးရွားဆုံးထိခိုက်ခံရတဲ့လေကြောင်းလိုင်းတွေနဲ့အခန့်ဖြောပြေးလုပ်ငန်းတွေမှာမြင့်တက်မှုကပိုပြီးသိသာခဲ့ပါတယ် British Airways ပင်ရင်းကုမ္ပဏီဖြစ်တဲ့ IAG နဲ့ Air France KLM လေကြောင်းကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးနှုန်း25ရာခိုင်နှုန်းမြင့်တက်သွားခဲ့သလို Lufthansa ကုမ္ပဏီရဲ့ရှယ်ယာကတော့20ရာခိုင်နှုန်းမြင့်တက်သွားခဲ့ပါတယ်ခင်ဗျာကိုဆိုဘိုသမရဟောင်းဟာရှင်တာချီကစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာဆက်ဆွဲချက်တွေကိုဖြေရှင်းဖို့နယ်သာလန်နိုင်ငံ The Hague မြို့ကတရားရုံးတော်ရှေ့မှောက်ကိုပထမဆုံးအကြိမ်လာရောက်ထွက်ဆိုပါတယ်။လွန်ခဲ့တဲ့အနှစ်20ကိုဆိုဘိုလွတ်လပ်ရေးစစ်ပွဲကာလတုန်းကအဖြစ်အပျက်တွေပေါ်အခြေခံပြီးအခုလိုဆွဲချက်တင်ခံရတာဖြစ်ပါတယ်။1998-99ခုနှစ်အတွင်းကဟာရှင်တာချီကကိုဆိုဘိုလွတ်မြောက်ရေးတပ် UCK ရဲ့တပ်မတော်အဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ The Hague မြို့ကကိုဆိုဘိုဆိုင်ရာကျွမ်းကျင်သူအဖွဲ့ KSC ကသူ့ကိုဆွဲချက်တင်ကြောင်းသိရှိပြီးတချီကနိုဘာလ9ရက်နေ့မှာကိုဆိုဘိုသမရယာရုကနှုတ်ထွက်ခဲ့ပြီးအခုလိုတရားရင်ဆိုင်နေတာဖြစ်ပါတယ်နိုဘာလာကိုရနေကတော့အသက်52နှစ်ရှိပြီဖြစ်တဲ့တက်ချီကဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးသူ့အနေနဲ့လက်မခံသဘောမတူကြောင်းနဲ့သူ့မှာအဖြစ်မရှိကြောင်းတရားရုံးမှာရှောက်လဲချက်ပေးခဲ့ပါတယ်။ကိုဆိုဗိုသမရဟောင်းတက်ချီကတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောထားပါတယ်။ KSC နဲ့ကိုဆိုဗိုဆိုင်ရာတရားစွဲဆိုရေးကျွမ်းကျင်သူရုံးအဖွဲ့ PSO ဟာကိုဆိုဗိုဆိုင်ရာဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးထူထောင်ထားတဲ့တရားရုံးတစ်ခုဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ခေမျိုးသက်နဲ့အတူကြီးညာခဲ့တာဖြစ်ပါတယ်။အခုတော့သတင်းထွာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မြန်မာလွှတ်တော်ရွေးကောက်ပွဲနောက်ဆုံးမဲရလအခြေအနေနိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုစူးစီးတင်ပြပေးပါမယ်။ကျွန်မသင်္ကီထိုက်ပါ။ COVID-19 ကပ်ဘေးကာလစီကံတွေနဲ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတရားဝင်နိုင်ရသူတွေဖြစ်ရွေးကောက်ပွဲကော်မရှင်ကကြီးညာထားတဲ့25ဦးလုံးမှာအလုံးကလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေဖြစ်ပါတယ်။အများစုအယုံဆိုင်ကြတဲ့ပြည်နယ်မဲဆန္ဒနဲ့တချို့မှာပါ NLD အနိုင်ရပါတယ်။လုံပိုင်ကွင်းအလွဲသုံးစားလုပ်တယ်လို့ပြည်နယ်လွှတ်တော်ကမဲခွဲအတီးပြုချက်နဲ့ကရားဝန်ကြီးချုပ်ယာရုကနေဖေရှားခံခဲ့ရသူ UL ဖောင်းရှိုဟာလည်းကရားပြည်နယ်မဲဆဲအမှတ်နဲ့မဲဆန္ဒနဲ့မှာပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ပြန်လည်ရွေးကောက်ခံရပါတယ
်။ UL ဖောင်းရှိုနိုင်ငံသားစီစီကတ်မန်နှင်းမြင့်ဆောင်မဆာနာနိုင်3939 1918မဲဆန္ဒနှင့်မဲဆဲနှင့်ကိုစားပြုပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ
အစိုးရရုပ်တံကနေချိန်ညာသွားတာပါနွေမာလာ9ရက်နေ့ပြည်내နဲ့တိုင်းဒေသကြီးလွတ်တော်ကိုစလဲအနှံ့ရသူအဖြစ်ရွေးကောက်ပွဲကော်မရှင်ကချိန်ညာလိုက်တဲ့16ဦးစလုံးမှာအလုံးက NLD ကိုစလဲတွေဖြစ်ပါတယ်တိုင်းဒေသကြီးတွေအပြင်ကယားနယ်ချင်းပြည်နယ်မှာ၄နေရာတရားဝင်အနိုင်ရထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်ခွင့်ရှိတဲ့ပြည်တော်စုလွတ်တော်အမတ်ဦးရေ၄ပုံတစ်ပုံရဲ့ထောက်ခံမှုမရဘူးဆိုရင်နိုင်ငံရေးပါတီတွေအနေနဲ့အစိုးရဖွဲ့နိုင်ရေးပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်၂ရပ်ပေါင်းပြည်တော်စုလွတ်တော်မှာအမတ်ဦးရေ322ဦးရှာဖို့လိုအပ်ပါတယ်။ပြီးခဲ့တဲ့လွတ်တော်နှစ်ချိန်စလုံးမှာတော့NLD ဟာလွှတ်တော်ရင်းစစ်တပ်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရခဲ့ပါဘူး။နိုဝင်ဘာလ9ရက်နေ့ရွေးကောက်ပွဲကော်မရှင်ရဲ့ပထမဆုံးထုတ်ပြန်တဲ့အမျိုးသားလွှတ်တော်အနိုင်ရကိုယ်စားလှယ်3ဦးမှာအလုံးက NLD ဖြစ်ပါတယ်။ပြည်သူလွှတ်တော်အနိုင်ရ6ဦးကလည်း NLD ကဖြစ်ပါတယ်။ဒါကပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်အတည်ပြုညင်ညာထားချက်ပါ။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတော့ရွေးကောက်ပွဲမှာအများစုနိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းပြောခွင့်ရဒေါက်တာမြူးညွန့်က VOE ကိုပြောပါတယ
်အစည်းအဝေးကဖွဲ့ဖို့လိုအပ်တဲ့322ဦးပြည်ထောင်စုလွှတ်တော်နေရာတော့ကျော်သွားပါပြီကျွန်တော်တို့390ကိုတော့ဒါဆို2015တုန်းကရလက်ပေါ့ဒါဟုတ်ပါထပ်ကျော်လိမ့်မယ်လို့ကျွန်တော်တို့ကတော့အခုတော့မှန်းထားတယ်ဒါပေမဲ့အတိအကျတော့ကျွန်တော်တို့မပြောနိုင်ဘူးပါဘူ
း NLD ကတီးကြပြုစုထားတဲ့ရွေးကောက်ပွဲအနိုင်ရ90လဲစီးရင်မှာတော့နိုဝင်ဘာ9ရက်နောက်ဆုံးရလက်အဖြစ်ပြည်သူလွတ်တော်58နေရာနဲ့အမျိုးသားလွတ်တော်4နေရာနိုင်ပြီလို့ဖော်ပြထားပါတယ်။ NLD အနိုင်ရနေတဲ့အပေါ်မျှော်လင့်ချက်တွေလည်းရှိနေချပါတယ်။ရန်ကုန်မြို့ကန်ဦးကျော်မင်းဟန်ကတော့
အရင်ရွေးကောက်ပွဲတွေနေတဲ့ဆိုင်ရင်ပို့ပြီးတော့အားရချင်းနဲ့နှစ်သက်တယ်လို့ပြောရမှာ
။ COVID-19 ကပ်ဘေးရောဂါတားဆီးကာကွယ်ရေးစီမင်းတွေနဲ့ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အပေါ်ဦးကျော်မင်းဟန်ကအားရချင်းနေတာပါ။ရန်ကုန်မြို့ကန်ဒေါ်နုနုကတော့လာမယ့်အစိုးရတဲ့၅နှစ်သက်တမ်းမှာစီးပွားရေးပိုကောင်းဖို့လိုလားနေပါတယ်
ီးတော့မပြေလည်တဲ့လူတွေဆိုတော့စီးပွားရေးပြေလည်ချင်တာပေါ့နော်
။အောင်မြောင်ချင်းပါခဲ့တဲ့ရွှေကောက်ပွဲအပေါ်အမေရိကန်ပြည်ထောင်စုကဂုဏ်ပြုချောင်းတနင်္လာနေ့မှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကခြေညာချက်ထုတ်ပြန်ထားပါတယ်။ဆီယိုချုံမို့ဆုံးသက်ပြီးနောက်နိုင်ငံတော်ရှင်ပြိုင်နိုင်တဲ့ဒုတိယမြောက်ရွေးကောက်ပွဲဖြစ်တဲ့အခုလွတ်တော်ရွေးကောက်ပွဲတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုအတွက်အရေးကြီးတဲ့အဆင့်တစ်ရပ်ကိုတက်လှမ်းမှုအဖြစ်အမေရိကန်အစိုးရကအသိအမှတ်ပြုကြောင်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုရဲ့ညင်ညာချက်မှာဖော်ပြပါတယ်။ဥရောပသမဂ္ဂကလည်းမြန်မာရွေးကောက်ပွဲအောင်မြင်မှုကိုကြိုဆိုပါတယ်။ရွေးကောက်ပွဲမှာငြိမ်ငြိမ်ချမ်းချမ်းရှိပြီးလူမှုပါဝင်မှုတက်တက်ကြွကြွရှိတဲ့အပေါ်ဥရောပသမဂ္ဂ EU ကချီးကျူးဂုဏ်ပြုထားပါတယ်။2008ခုနှစ်အခြေခံဥပဒေအရဆိုရင်မြန်မာနိုင်ငံမှာဒီမိုကရေစီနှိကြအပြည့်အဝဆောင်ရွက်နိုင်ရေးအထူးအဟံ့အတားဖြစ်နေကြောင်းအခြေခံအခွင့်အရေးတွေကိုကျင့်သုံးတာမှလည်းအတားအဆီးဖြစ်စေတယ်လို့ EU ရဲ့ကြေညာချက်ကဖော်ပြပါတယ်။ကျွန်မသင်္ကီထိုက်ပ
ါ။မင်္ဂလာပါရှင်။အခုဆိုရင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲကတော့အေးအေးချမ်းချမ်းနဲ့အောင်အောင်မြင်မြင်ပြီးဆုံးသွားပါပြီ။ဆိုတော့ဒီရွေးကောက်ပွဲအခုနောက်ဆုံးထွက်လာတဲ့ရလဒ်တွေနဲ့ပတ်သက်ပြီးတော့ကျမတို့ဒီရွေးကောက်ပွဲကိုစောင့်ကြည့်နေတဲ့ဒီမြန်မာအရေးလေးလာတုံ့တက်နေသူတွေကိုမေးမြန်းတင်ဆက်မှာဖြစ်ပါရရှင်
။ကျမအင်ဂျင်နိုင်ပါရှင
်။မင်္ဂလာပါကိုအမရတီဟာရေ
။မင်္ဂလာပါမအေးဟုတ်။
ဟုတ်ကဲ့အခုမြန်မာနိုင်ငံမှာဒီရွေးကောက်ပွဲဒီနောက်ဆုံးရလဒ်တွေကအခုဘလို့အခြေအနေရှိနေပြီလဲရှင်။
ယူရီးဆီယာတရားဝင်ကြေညာထားတာမရှိပြင်မဲ့ကျွန်တော်တို့ဒီမြေပြင်သတင်းတွေနဲ့ရောလက်ရှိအခြေအနေရတော့ကျွန်တော်တို့ကဒီလက်ရှိလိုအပ်တဲ့320ကိုကျော်ပြီးတော့400နီးပါးကပ်နေပြီ400ကျော်ပြီးလို့ပြောလို့ရှိပါတယ်ဒါပေမဲ့တေချာတဲ့အခြေအနေတစ်ခုကတော့ NLD ကဒီဘိုးဆိုးရနေပြီးတော့ဘိုးပြောင်းဖို့အဆင့်ဆိုးရကိုတော့လွတ်ကျွတ်ဖွင့်နိုင်သွားပြီလို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ
အခုလိုဒီ NLD ကနေပြီးတော့လုံးဝတို့တို့အစိုးရဖွဲ့နိုင်တဲ့အနေအထားတိရောက်နိုင်မယ်ဆိုရင်ဒီအခုလာမယ့်မြန်မာနိုင်ငံမှာဒီအုပ်ချုပ်နိုင်မယ့်အခြေအနေပေါ့ဘာဖြစ်လို့လဲဆိုတော့တစ်ဖက်မှာလည်းဒီမြန်မာတပ်မတော်နဲ့ကလည်းအားပြိုင်နေတာတဲ့အပိုင်းလည်းရှိတယ်လို့ဒီလွတ်တော်ထဲမှာလည်းတို့က25ရာခိုင်နှုန်းပါနေတဲ့ခါကျတော့အခင်းချင်းတွေကဘလို့ဆက်ဖြစ်လာအောင်မလဲရှင
်အဓိကတော့နှစ်ခုပေါ့ပထမတစ်ခုကတော့ကျွန်တော်တို့ဟိုလွတ်ဟိုအရင်အတိုင်းပဲကျွန်တော်တို့ကဒီစစ်တပ်ကတော့ဆက်ရှိနေမယ်ဒါပေမဲ့အစိုးရဖွဲ့ဖို့လည်းသူတို့ကဟန်တောင်းကိုလုပ်မယ်မထင်ဘူးဘလို့ဆိုပုံကျုပ်ကြီးဒီတက်ချုပ်ကိုယ်တိုင်ကသူကဒီလက်ရှိရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုပါမယ်လို့သူကဒီလမဲပြေးနေမှာလည်းသူကပြောခဲ့တဲ့အတွက်ရွေးကောက်ပွဲရလဒ်ကလည်းသူကဒီအရင်ရွေးကောက်ပွဲကလည်းအတိအမှတ်ပြုပြီးခဲ့သည့်အလျောက်အခုလည်းသူတို့အတိအမှတ်ပြုလာလာရှိတယ်ဒါပေမဲ့အချိန်တည်းမှာပဲကျွန်တော်တို့ပြန်ကြည့်ရင်လွန်ခဲ့သော5နှစ်အတွင်းမှာကဒီတက်မတော်နဲ့ဒီအာဏာရပါတီရဲ့အစိုးရရဲ့ဂျားမှာကျွန်တော်တို့ကနည်းနည်းလေးဟလာခဲ့ကျွန်တော်မြင်ရတယ်ပေါ့ဒီရက်ဖက်စစ်ဖက်ဆက်ဆိုင်ရာအမှန်ကောက်လာခဲ့တဲ့အတွက်ဟိုကျွန်တော်တို့ကဒီ upcoming years ပေါ့ဒီအရှိနာမည်နှစ်တွေမှာလည်းအရင်၅နှစ်အတိုင်းဆက်သွားမယ်ဆိုတော့ကျွန်တော်တို့ကဒီရက်ဖက်စစ်ဖက်ဆက်ဆိုင်ရာအတော်ကြီးကိုဟဝါမယ်အခြေအနေရောက်သွားမယ်ကျွန်တော်တို့သုံးသလိုရပါတယ်ခင်ဗျာဒါပေမဲ့တစ်ချိန်တည်းမှာပဲဒီနေ့ပဲအခုလွန်ခဲ့သောမိနစ်ပိုင်းတွေ့ရပဲကျွန်တော်တို့ဒီတက်မတော်ကလည်းကျွန်တော်လက်ရှိငင်းချမ်းကြီးကို NC လမ်းကြောင်းအတိုင်းဆက်သွားဖို့ဆိုပြီးတော့ကျွန်တော်တို့ကတက်ဆိုင်ရာဒုတိယဗိုလ်ချုပ်ကြီးတွေကိုဟိုကော်မတီဖွဲ့ပေးပြီးတော့ဆက်ပြီးညှိနှိုင်းပါဆိုပြီးတော့သူကဒီစာထုတ်တာတွေ့ရတဲ့အတွက်တက်ကတော့ဘယ်အစိုးရဖြစ်ဖြစ်သူက NCO ဆက်ပြီးသွားမယ်ဆိုမှုကသူကရှိပုံရပါတယ်ဒီတော့လက်ရှိအချက်၆အခင်းချင်းကတော့ပထမတစ်ခုကစစ်တပ်က25ခိုင်လုံးဆက်ပြီးတော့လွတ်တော်ထဲမှာရှိနေမယ်ဒုတိယချက်ကတော့သူတို့ဒီ political leverage ကိုဆက်ယူဖို့အတွက်ကိုသူတို့ဒီ NCA လမ်းကြောင်းကနေဆက်ပြီးညှိနှိုင်းသွားဖို့နဲ့ NCA လမ်းကြောင်းကိုဆက်ပြီးတွန်းသွားမယ်ဆိုပုံစံမျိုးကျွန်တော်တွေ့ရပါတယ်ခင်ဗျာ
အဲ့ဒီခါကျတော့ဒီလွတ်တော်ထဲမှာအခုတက်မတော်ကခန့်အပ်မဲ့ဒုသမရာအနေထားမှာရောဘယ်လိုမြင်လဲရှင်အခုသတင်းပြေးနေတာသတင်းကြားနေရတာကတော့အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ကသူကလည်း65နှစ်ပြည့်ပြီဆိုတော့အဲ့ကနေပြီးတော့သူအငြိမ်းစားယူပြီးတော့များဒုသမရာဖြစ်လာနိုင်ပွဲကောရှိလားရှင
်အဲပုံမှန်ဆိုရင်တော့ဟိုကျွန်တော်တို့ကလူမျိုးတက်ချုပ်ကနေအားယူပြီးတော့ဒုသမရာဝင်နေဆိုတာမျိုးတော့ပုံတောင်တော့ရှိမှာတော့မထင်ဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီရွေးကောက်ပွဲမတိုင်ခင်ကတက်ချုပ်ကိုယ်တိုင်ကဒါဒီဒုသမရနဲ့ယာဒူးပုံစံတူပါတယ်ဆက်ဟာမျိုးဖြည့်ရှင်းတာမျိုးထွက်တာကျွန်တော်တို့တွေ့ရတယ်။တစ်ချိန်တည်းမှာပဲသူကဒီဟိုတက်ချုပ်ကိုယ်တိုင်ကဒီတက်ကနေပြီးအားယူပြီးတော့ဆက်ပြီးသွားဖို့ဆိုတဲ့ဟာမျိုးကလည်းသူကအသက်အတိုင်းအပိုင်းခြားတစ်ခုရှိလာပြီးဖြစ်တဲ့အတွက်ကိုဒါဒီညှော်မှန်းကြည့်လို့ရတဲ့အခြေအနေမှာရှိလို့ရပါတယ်။ဒါပေမဲ့ပုံမှန်အခြေအနေမှာကတော့ကျွန်တော်တို့အနေနဲ့ကဒီသူလက်ရှိမှာ retire မလုပ်သေးသေးရွေးကတော့ကျွန်တော်တို့တွေကဒီဒုသမရာဖြစ်ရွေးကောက်မယ်လို့ကျွန်တော်လည်းမထင်ပါဘူးခင်ဗျပုံမှန်တကယ်လို့ဒုသမရာဖြစ်ရွေးကောက်ဖို့အတွက်ပြင်ဆင်နေပြီဆိုရင်တော့အခုချိန်မှာတက်မတော်ဒီမှာဒ ီအဆင့်ဆင့်ပြောင်းလဲဖို့အတွက်ကိုအချိန်ရောမှဖြစ်တဲ့တွေ၃လဆိုတဲ့အချိန်တွေမှာတော့ကျွန်တော်တို့အနေနဲ့ကတော့သိပြီးမှတ်မှတ်ထားမှရှိပါဘူ
းဒီအခုရွေးကောက်ပွဲမှာဟိုတက်မတော်သားတွေဘက်ကဟိုမဲပေးတဲ့နေရာမှာထူးခြားချက်ကလည်းသူတို့မဲယုံနေရအဲ့တက်တွဲမှာမဟုတ်ဘဲနဲ့အပြင်ဘက်မှာဖြစ်နေတဲ့အပိုင်းလည်းရှိလာတော့အခုဒီတက်မတော်သားတွေဘက်ကမဲပေးတဲ့အနေထားတွေရောဘယ်လိုတွေ့ရလဲရှင်
နေပြည်တော်ကလွဲလို့တနေ့ပြည်နယ်နဲ့တိုင်းပြည်ပပြည်နယ်စပီမာနေမှာပေါ့လေပြည်မာဒေသမှာတက်မဲယုံနေတော်များကကျွန်တော်တို့ NLU မဲပြာတွေ့ရတယ်ကျွန်တော်တို့တချို့ဒီတက်မတော်သားတွေကိုကျွန်တော်မေးကြည့်ရတယ်သူကလည်းလွတ်လွတ်လပ်လပ်ရွေးချယ်ပြီးလွတ်လပ်မဲပေးခွင့်ရှိရဆမလို့တွေ့ရတယ်ပြီးတော့တချို့ပြောသလိုမျိုး pressure ပေးရတယ်ပေါ့လည်းမရှိဘူးပေါ့ဒီတော့တက်မတော်သားတွေအနေနဲ့ကတော့ဟိုလက်ရှိအချိန်နေမှာသူလွတ်လွတ်လပ်လပ်မဲပေးပြီးတော့လွတ်လွတ်လပ်ကိုပေါ့ဒီပြင်းလင်းမြင်တာတဲ့စနစ်တစ်ခုအောက်မှာမဲပြေးခဲ့ရတယ်လို့သူကပြောပါတယ်ခင်ဗျာဒီတော့တက်မတော်သားရဲ့အနေနဲ့ရောဒီကိစ္စကိုတော့ဟိုအတော်ကြီးကိုအဆင်ပြေပေါ့ဒါပေမဲ့တစ်ချိန်တည်းမှာပဲတက်မတော်သားရဲ့အနေနဲ့ကတစ်ခုပေါ့သူအနေနဲ့ကဒီမဲဆွဲတဲ့ကာလမှာတက်မတော်ကိုပြောတာဆိုတာတွေရှိတာလို့ရှိလာတဲ့ဟာမျိုးတော့သူအနေနဲ့အတော်လေးအဆင်မပြေဘူးဆိုတာမျိုးလည်းကျွန်တော်ကြားပြရပါတယ်
အခုဒီ NLD ကပေါ့နော်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကဆက်ပြီးတော့အာဏာရပြီးတော့အစိုးရဟိုဖွဲ့နိုင်ပြီးတော့ပေါ့နော်အစိုးရဖြစ်လာတော့မယ်ဆိုရဲအဲတုံးသက်ချက်တွေရှိနေတဲ့ခါကြတော့နိုင်ငံတကာဆက်ဆံရေးအထူးသဖြင့်ဟိုတရုတ်နဲ့အိန္ဒိယဆက်ဆံရေးကရောဟိုဘယ်လိုဖြစ်လာနိုင်မလဲရှင
်နှစ်ခုပေါ့ဆိုတာကျွန်တော်တို့ကဒီတရုတ်နဲ့ဆက်ဆံရေးကကျွန်တော်တို့ပုံမှန်ပြန်သွားမယ်ပေါ့သူကတရုတ်ကဒီရွေးကောက်ပွဲဖြစ်မဲ့အချိန်မှာခဏနားဝါတယ်ကျွန်တော်တို့ investment ခဏရပ်ပါတယ် covid ဖြစ်တာအကြောင်းရောဒါပေမဲ့အိန္ဒိယကတော့ဒီမှာနိုင်ငံဆက်ပြီး engage လုပ်နေတယ်ပေါ့ဒီတစ်ချိန်တည်းမှာကျွန်တော်ကကြည့်ရမှာနှစ်ခုဖြစ်လာတာဘာလဲဆိုတော့တရုတ်နိုင်ငံရဲ့ဒီလက်ရှိဒီဟိုမကြာသေးသေးခင်ကသူတို့ရဲ့ဟိုချမှတ်ခဲ့တဲ့ဒီ policy ရေပေါ့2035ဒီချမှတ်ခဲ့ policy ရဲ့ money flow တက်ရောက်မလဲဆိုတစ်ချက်ရှိမယ်နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်ကတက်မတော်နဲ့အစိုးရကမှ quorum ကြီးဖြစ်လာတဲ့အခါမှာဒီနိုင်ငံတကာ policy နိုင်ငံတကာဒီမူဝါဒတွေချမှတ်တဲ့အခါမှာဒီ institution နှစ်ခုကဂိုင်းတူလုပ်တယ်လို့ဖြစ်နေတယ်ပေါ့ဒီတော့အဲ့နှစ်ခုကိုဟန်ချက်ညီဖို့ဆိုရင်ဟာမျိုးကိုတော့ကျွန်တော်တို့ကပြင်ပြီးထိန်းဖို့ဆိုရင်တော့တစ်ခုတည်းပြန်ပေါင်းစည်းဖို့ဆိုတော့ဒီနိုင်ငံတော်အနေနဲ့ဒီတည်သက်ဆိုင်ရာအမျိုးသားလုံခြုံရေးခန္ဓာအမျိုးသားလုံခြုံရေးမူဝါဒနိုင်ငံသားရဲ့မူဝါဒတွေကိုဘုံအစိုးရချမှတ်နိုင်မယ်ဆိုတော့ကျွန်တော်လမ်းကြောင်းတည့်ပါပဲကျွန်တော်မှန်းကြည့်လို့ရတယ်မဟုတ်ရင်တော့ကျွန်တော်တို့က institution နှစ်ခုအားပြိုင်ပြီးတော့ဒီသက်ဆိုင်ရာ interest line သွားနေတဲ့ဟာမျိုးဆိုတော့ကျွန်တော်အနေနဲ့ဒီလိုအပ်တဲ့ဒီရသင်းတလောက်ရထိုက်တဲ့ synergy မျိုးရမယ့်အချိန်တော့ကျွန်တော်လည်းရှိမယ်လို့ထင်ပါဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ကိုအမရတီဟာကိုကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ဟုတ်ဟုတ
်အခုကျမတို့ VOA က Skype interview လုပ်မဲ့သူကတော့မြန်မာနိုင်ငံကသတင်းစာဆရာဦးစီသူအောင်မြင်မဲ့ဖြစ်ပါတယ်ရှင်မင်္ဂလာပါဆရာ
ဟုတ်ကဲ့မင်္ဂလာပါ
မြန်မာနိုင်ငံမှာဒီရွေးကောက်ပွဲကျင်းပပြီးရဲ့နောက်ဆုံးရလဒ်တွေပေါ့နော်အခုအချိန်နေဘလို့ရှိနေပါလဲရှင
်အခုနောက်ဆုံးရလဒ်ပေါ့နော်ကျွန်တော်တို့ဟိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့မှတရားဝင်ထုတ်ပြန်ချက်တွေကတော့စပြီးတော့အလုပ်နေပြီပေါ့နော်ဒါပေမဲ့သူ့စီကနေပြီးတော့မှတရားဝင်ထုတ်ပြန်ချက်တွေကတော့နည်းနည်းနှေးတာပေါ့နော်သူကအတီးပြချက်တွေတစ်ဆင့်တစ်ဆင့်သူလုပ်တယ်လက်မှတ်ထိုးတာတွေသူစောက်တယ်ဆိုတဲ့ခါကျတော့နှေးနေတာပေါ့ဒါပေမဲ့လည်းတစ်ဖက်ကအပါဝင်ရှင်ပြိုင်တဲ့ပါတီတွေပေါ့တို့ပါတီတွေကနေပြီးတော့မှသူတို့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်အဲ့ဒီကော်မရှင်တွေကနေပြီးတော့မှရတဲ့အချက်လက်တွေနဲ့ထုတ်ပြန်ထားတဲ့အခြေအနေအရဆိုရင်တော့ဟိုတော်တော်များများပေါ့နော်90ရာခိုင်နှုန်းကျော်လောက်ကတော့ကျွန်တော်တို့ဟိုသိနေနိုင်ပါပြီအတီးပြုတ်လို့တော့ဟို UEC ကအတီးမပြုတ်သေးပေမဲ့လည်းကျွန်တော်တို့ကဒီဥစားကအတီးဖြစ်တယ်လို့တော့မှတ်ယူလို့ရပါတယ်အဲ့ဒီမှာဆိုရင်တော့နောက်ဆုံးအနေနဲ့ဘာတွေ့ရသလဲဆိုတော့ပြည်တော်စုအဆင့်အတွက်ပေါ့နော်ဒါအရေးကြီးပါတယ်ပြည်တော်စုအဆင့်အတွက်လို့ကျွန်တော်တို့ကဘာကြောက်ပြောရသလဲဆိုတော့ပြည်တော်စုအဆင့်ကိုရောက်သွားမဲ့လွှတ်တော်တဲ့အနေနဲ့လွှတ်တော်တွေရောက်သွားတဲ့အခါကျရင်သူတို့ကအဲနိုင်ငံတော်သမ္မတတယောက်ကိုရွေးမယ်အစိုးရအသစ်ဖွဲ့မယ်ဆိုတဲ့အနေအထားမျိုးကြောင့်မို့လို့ပြည်တော်စုအဆင့်ကိုပြောတာပါအဲ့တော့ဒီပြည်တော်စုအဆင့်မှာဆိုရင်တော့ဒီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကသမ္မတရွေးနိုင်အစိုးရဖွဲ့နိုင်တဲ့ဒီအမတ်အရေးအတွက်လောက်ကိုရသွားပြီဆိုတာသိရပါတယ်
ဟုတ်ကဲ့ဆိုတော့ NLD ကအဲ့လောက်တော်တော်များများမှအနိုင်ရသွားပြီဆိုတဲ့အခါမှာအခုဒီကြက်ကင်ဖွံ့ဖြိုးရေးပါတီဘက်ကကောသူတို့ရဲ့ဒီမဲရီတွဲမှုရလက်တွေပေါ်မှာသူတို့ရဲ့တုံ့ပြန်ချက်တရားဘယ်လိုရှိလဲရှင
်ဒီဥစ္စာကတော့ဟိုတနေရာချင်းစီပေါ့နော်တနေရာချင်းစီမှာဝင်ပြိုင်တဲ့စီမှာသူသက်ဆိုင်ရာကိုယ်စလဲတွေကနေပြီးတော့မှဒါသူတို့ပုံစံ16နဲ့အတီးပြူတာတွေရှိပါတယ်သူတို့လက်မှတ်ထိုးရတာပေါ့နော်အဲ့ဒီလက်မှတ်ထိုးခြင်းမထိုးခြင်းတွေကတော့ဟိုသက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာရှိမှာပဲเออဒါပေမဲ့လည်းဟိုပြည်ခိုင်ပြိုးပါတီအနေနဲ့ကကျွန်တော်တို့ဟိုရထားတဲ့ဒီအချက်လက်သတင်းတွေအရဆိုရင်သူဟာ2015ရွေးကောက်ပွဲတုန်းကဆိုရင်ပြည်တော်စုအဆင့်အတွက်ကို51နေရာသူနိုင်ခဲ့တယ်အဲဒါပေမဲ့အခုဒီ2020ရွေးကောက်ပွဲမှာကြတော့အဲ့ဒီ51နေရာမှာသူနိုင်ထားတဲ့နေရာတွေမှာဆုံးရှုံးတာတွေဟိုတွေ့ရတယ်ပြီးတော့မှနောက်အဲ့ဒီနေရာတွေကို NLD ပါတီကဟိုနိုင်သွားတဲ့အနေအထားတွေလည်းတွေ့ရပါတယ်အဲဆိုတဲ့ခါကျတော့သူ့ရဲ့ ရလက်က2015လုံးကရထားတဲ့ရလက်ထက်ကိုနည်းနေတယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့တွေ့ရပါတယ
်ဒါပေမဲ့တစ်ဖက်မှာကျတော့ဒီတိုင်းသားနယ်မြေတွေမှာသူတို့ဟို NLD ရဲ့ဟိုရှင်ပြိုင်တဲ့ဒီမဲရီအတွက်ပေါ့နော်အဲ့ရှင်ပြိုင်တဲ့အနေအထားရောဘယ်လိုရှိလဲရှင
်ဒီတိုင်းသားပါတီတွေက2015လုံးကထက်ကိုတချို့သောပါတီတွေအားကောင်းလာတယ်ဆိုတာအမှန်ပါပဲအဲ့ဒါတွေကကျွန်တော်တို့ကဘယ်မှာတွေ့ရလဲဆိုတော့ဥမာကရားပြည်နယ်ဆိုရင်ဒီပြီးခဲ့တဲ့2015တုန်းကဒီကရားပါတီတွေပေါ့နော်သူတို့တွေကအမတ်နေရာမရခဲ့ပါဘူးဒါပေမဲ့အခုဒီချိန်မှာကြားတဲ့အခါကျတော့သူတို့ဟိုပြည်တော်စုအဆင့်အတွက်တွေရောနောက်ပြီးမှပြည်နယ်အဆင့်အတွက်တွေပါအမတ်နေရာတွေသူတို့ရလာတယ်ဒါဒီရွက်ောက်ပွဲမှာဆိုရင်ဟိုတော်တော်လေးဟိုပေါ့နော်ဟိုဘာလဲ2015နဲ့နှိုင်းရင်တော့ပူရလာတဲ့သဘောပေါ့အဲနောက်တစ်ခုကရှမ်းပြည်နယ်မှာရှမ်းပြည်နယ်မှာလည်း NLD ရဲ့ရလက်ကဟိုနဲတာတွေ့ရတယ်နဲတယ်ဆိုတဲ့ခါကျတော့တစ်ဖက်မှာပြန်ကြည့်လိုက်တဲ့ခါကျတော့ SNLD လိုမျိုးဟိုပါတီတွေရဲ့အဲရတဲ့ရလက်တွေက2015တုန်းကအထက်ကိုသူပိုလာတာလည်းတွေ့ရတယ်ပြီးတော့မှနောက်ရခိုင်ပြည်နယ်ပေါ့ရခိုင်ပြည်နယ်ဆိုရင်အဲပြီးခဲ့တဲ့2015တုန်းကဒီ AMP ပါတီပေါ့နော်ရခိုင်မျိုးသားပါတီအားကောင်းခဲ့တဲ့အမတ်နေရာတွေအများကြီးရခဲ့တဲ့ရခိုင်မြောက်ပိုင်းက6မြို့နယ်ပေါ့နော်အဲ့မှာဆိုရင်အများကြီးပါသွားတာပေါ့အဲ့ဒီကိုမြို့နယ်မှာမကျင်းပနိုင်ခဲ့ဘူးတောင်ပိုင်းမှာပဲကျင်းပတယ်အဲ့တော့တောင်ပိုင်းမှာဆိုရင်လည်း NLD ပါတီကဒီပြီးခဲ့တဲ့2015တုန်းကဆိုရင်သူနေရာအများစုအနိုင်ရခဲ့တာမြောက်ပိုင်းမှာသာသူရှုံးတာပေါ့နော်ဆိုတော့အခုနောက်ဆုံးရလဒ်တွေကျွန်တော်တို့နားလည်ချက်အရဆိုရင်တောင်ပိုင်းမှာ NLD ပါတီကနေရာနည်းနည်းလေးပဲရတယ်ကျန်တဲ့ဥစ္စာကတော့ရခိုင်မျိုးသားပါတီကတော့ဟိုနေရာတော်တော်များများရလာတာတွေ့တယ်အဲ့ဒါက2015နဲ့နှိုင်းချေလိုက်ရင် NLD ကပို့ပြီးတော့မှအဲ့ဒီနေရာတွေလက်လွတ်ဆွေးရှုံးရတယ်တစ်ဖက်ကတိုင်းသားပါတီတွေရတဲ့ဟိုနေရာတွေကပုံများလာတယ်ဆိုတာကိုပြတယ်ဒါပေမဲ့လည်းအဲ့ဒီကရင်ကချင်ချင်းမှာကြတဲ့အခါကျတော့အဲ့ဒီပြည်နယ်တွေမှာကြတော့ဟိုတိတ်ပြီးတော့မှ2015တုန်းကထက်ကိုပို့ပြီးတော့မှဟိုဗာလဲဆုံရှုံသွားတဲ့အာမျိုးတွေတော့မတွေ့ရဘူးဒါကြောင့်မို့လို့တစ်ခုလုံးနဲ့ခြုံငုံပြီးတော့ပြောလိုက်ရင်ပေါ့နော်တနင်္ဂနွေလို့တိုက်တာနဲ့ပြည်တော်စုအဆင့်ကိုခြုံငုံပြီးတော့ပြောလိုက်ရင်2015တုန်းကရတာထက်တောင်မှအဲနေရာပေါ့နော်နေရာတချို့ပို့ပြီးတော့ရလာတယ်ဆိုတာတွေ့တယ
်ဒီတစ်ချိန်ရွေးကောက်ပွဲမှာလေဟိုလူတုကပေါ့နော်သူတို့ထွက်ပြီးတော့မဲတွေပေးကြတယ်အထူးသဖြင့်သူတို့ဒီ NLD ပါတီဘက်ကိုပေါ့နော်ပို့ပြီးတော့ဟိုမဲပေးကြတယ်ဆိုတော့ဆရာတို့ဒီသုံးသက်ချက်တွေကလည်းရှိနေတဲ့ခါကျတော့ NLD သူအရင်က၅နှစ်ဆောင်ရွက်ခဲ့တဲ့အချိန်တုန်းကအားနည်းချက်တွေလည်းရှိခဲ့တာပေါ့နော်ဆိုတော့ဒါပေမဲ့လေလူတုကအခုဒီတစ်ချိန်မှာလေဒီရွေးကောက်ပွဲမှာလေပို့ပြီးတော့တောင်မှ NLD ကိုဟိုထောက်ခံမဲတွေပို့ပြီးတော့ပေးလာတယ်ဆိုတော့အနေထားဘာကြောင့်လဲရှင်
အဓိကကတော့နှစ်ခုပေါ့နော်တစ်ခုကမဲပေးတဲ့အရေးအတွက်ပေါ့မဲလာပေးတဲ့အရေးအတွက်ကဟိုတခြားနိုင်ငံတွေမှာလည်းရှိပါတယ်တာမန်ပြည်သူတွေကတိတ်ပြီးတော့စိတ်မဝင်စားဘူးဆိုရင်သူတိတ်ပြီးတော့မဲလာမပေးကြပါဘူးဒါမဲပေးတာမပေးတာပေါ့နော်အဲဒါပေမဲ့အခုဒီနှစ်မှာကြားတဲ့ခါကျတော့တည်တည်ချာချာကိုမဲလာပေးကြတဲ့အနေအထားတွေကိုတွေ့ရတယ်ကိုဗစ် -19 ကလည်းတစ်ဖက်မှာဖြစ်နေတယ်အဲအဲ့ဒါဒီကြတော့ကျွန်တော်နားလည်တာကတော့အဲဒီရွေးကောက်ပွဲနီးလာမှဖြစ်လာတဲ့ကိစ္စတွေတချို့ရှိပါတယ်အဲ့ဒီတချို့ဆိုတဲ့ဥစ္စာကဟိုတစ်ဖက်မှာဆိုရင်ဒါတမတော်ဘက်ကပေါ့နော်အခြေညာချက်တွေထုတ်လာတာတွေရှိတယ်တမတော်ကာကွယ်ရေးဦးစီးချုပ်ကအဲထွက်ပြီးတော့ပြောလာတာတွေရှိတယ်အဲ့လိုနေထားအောင်မှာပြည်သူလူထုကစိုးရိမ်ကြောက်ကြစိတ်တွေပါနေဖြစ်လာပြီးတော့မှအေးနိုင်အားနိုင်နဲ့မဲပေးတဲ့လူအရေးအတွက်ဟိုများလာတယ်လို့ယူဆတယ်အဲ့ဒါတော့မဲပေးတဲ့လူအရေးအတွက်ပေါ့ပြီးတော့မှ NLD ကိုထောက်ခံတဲ့လူများလာတယ်ဆိုတဲ့ဥစ္စာကတော့အဲကျွန်တော်ထင်တယ်အဲ့ဒါတော့နှစ်ပိုင်းပေါ့တစ်ပိုင်းကတော့တော်ဆန်းစုကြည်ကိုလူကြိုက်များတယ်သူ့ကိုထောက်ခံတယ်သူ့ကိုဒါဘာပဲပြောပြောဟိုယုံကြည်တယ်အဲချစ်မြတ်လို့တော့ဗောနော်အဲဒီစားတပိုင်းရှိတယ်နောက်တစ်ပိုင်းကျတော့ဒါအောက်ခြေလူတန်းစားတွေဗောအောက်ခြေလူတန်းစားတွေမဲဆန္ဒရှင်အများစုတွေကလည်းသူတို့ကိုယ်တိုင်ဗောနော်သူတို့ကိုယ်တိုင်ဒီကာလကြီးကတစ်ဖက်ကဝေဖန်တာတွေတော့ရှိပါတယ်ဟုတ်ပါတယ် NLD မှာလည်းသူ့မှာဝေဖန်လောက်ဆရာပြဿနာတွေအများကြီးရှိပါတယ်ဒါပေမဲ့လည်းတကယ်ကိုယ်တိုင်ကြုံတွေ့နေရတဲ့အဲ့ဒီမက်ဆနာရှင်ပြည်သူအများစုပေါ့နော်အောက်ခြေတွေလည်းအများကြီးပါတယ်သူတို့ကိုယ်တိုင်ကလိုလားကြိုက်တဲ့ကြလို့ NLD ကမဲကိုအများကြီးသူတို့သွားပေးတယ်လို့အဲ့လိုယူဆလို့ရပါတယ
်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ VOE မြန်မာပိုင်းကိုဖြည့်ချပေးတဲ့အတွက်ဦးစီသူအောင်မြင့်ကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်မင်္ဂလာပါရှင်Skype ကနေဆက်သွယ်မေးမြန်းတဲ့သူကတော့လူခွင့်ရေးလှုပ်ရှားသူလည်းဖြစ် Women Peace Network ကိုတည်ထောင်သူလည်းဖြစ်တဲ့မတ်ဝေဝင်းညူပဲဖြစ်ပါရရှင်မင်္ဂလာပါညီမရေ
မင်္ဂလာပါမ
ဟုတ်ကဲ့ညီမရေအခုဆိုရင်ဒီမြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲကြီးကတော့ပြီးသွားပြီပေါ့နော်ဒါပေမဲ့ဒီရွေးကောက်ပွဲမှာဟိုမဲမပေးရတဲ့သူတွေလည်း တော်များများရှိနေတယ်လို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတော်တော်များများလည်းရှိနေပါတယ်ဆိုတော့ဒီအပေါ်မှာညီမရဲ့သုံးသက်ချက်ဘယ်လိုရှိပါလဲရှင
်ကျွန်တော်ရွေးကောက်ပွဲရဲ့သမိုင်းမှာအထူးသဖြင့်ဒီလွန်ခဲ့တဲ့3ချိန်ပေါ့နော်စုစုပေါင်းဒီနှစ်ရဲ့2015ရဲ့2010ရဲ့အဲ့ဒီရွေးကောက်ပွဲတွေအကုန်လုံးကိုပြန်ပြီးတော့ကျမတို့ခြုံငုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲဟာဆိုလို့ရှိရင်ဒီတိုင်းရင်းသားဒေသတွေနောက်ပြီးတော့ဒီလူနည်းစုတွေကိုအများဆုံးဖယ်ကျင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်ဆိုတော့အဲ့ဒါကိုကျမတို့ဟိုသတိထားစေဖို့လိုပါတယ်ကျမတို့အကုန်လုံးကရွေးကောက်ပွဲရှိတာကိုဟိုကြိုးစိုးတယ်ပေါ့နော်လောလောဆယ်တော်တော်များများတော့ကြိုးစိုးကြပါတယ်ရွေးကောက်ပွဲကိုပြီးတော့အလုံးသိကြတဲ့အတိုင်းတော်တော်များများလည်း NLD ကိုနိုင်စေချင်ကြပါတယ်လောလောဆယ်ရှိနေတဲ့ပါတီအထူးသဖြင့်ဒီပါတီကြီးတွေကိုပြန်ပြီးတော့ကျမတို့ပြောမှဆိုလို့ရှိရင်ပေါ့နော်
ဟုတ်ကဲ့အဲ့တော့ဟိုတိုင်းနာဒေတာတွေပါဝင်ပေါ့နော်ရခိုင်ပြည်နယ်မှာလည်းဒီမဲအထူးသဖြင့်ပေါ့နော်ရခိုင်ပြည်နယ်မှာအခုဒီမဲမပေးရတဲ့လူတွေတော်တော်များတဲ့အပိုင်းမှာဆိုရင်ဟိုမြန်မာအစိုးရကတော့ Rohingya ဆိုတဲ့အတုံးနှုံးကိုတော့လက်မခံထားဘူးပေါ့နော်ဒါပေမဲ့ဒီ Rohingya အတိုင်းဝိုင်းကတော်တော်များများကသူတို့ကမဲပေးပိုင်ခွင့်မရှိခဲ့ကြဘူးနောက်ပြီးတော့သူတို့ကိုယ်စားလှယ်ပေါ့နော် Rohingya ကိုယ်စားလှယ်လောင်းတွေအေးကြတော့လေဒီတက်မှတ်ချက်တွေနဲ့မကိုက်ညီတဲ့အတွက်ဆိုပြီးတော့ဒီကိုယ်လေလောင်းနေဖြစ်ကနေပြီးတော့လေပေချခံထားရရှိခဲ့တယ်ဆိုတော့အပိုင်းမှာအခုဆိုရင်လေအမေရိကန်နိုင်ငံသားကြီးဝန်ကြီး Mike Pompeo ရဲ့အထုတ်ပြန်ချက်မှာဆိုရင်လေဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဒီလိုဟိုမြန်မာပြည်သူတွေမဲပေးကြတာကိုသူတို့ကြိုဆိုတယ်ဒါပေမဲ့လည်းတစ်ဖက်မှာလည်းဒီလို Rohingya တွေအပါအဝင်ပေါ့နော်မဲပေးပိုင်ခွင့်ဆုံးရှုံးခဲ့သူတွေအများပြားရှိနေတဲ့ပုံမှာလည်းသူတို့ဆိုရင်မကင်းဖြစ်တယ်ဆိုတာမျိုးလည်းထောက်ပြထားပါတယ်ဆိုတော့ဒီပုံမှာညီမအမြင်ဘယ်လိုရှိလဲရှင်
ဟုတ်ကဲ့ပါမမှန်ပါတယ်တိုင်းဒေသတွေမှာအထူးသဖြင့်အခုနောက်ဆုံးဒီရွေးကောက်ပွဲကျင်းပသွားတဲ့အနေထားအရပြောမယ်ဆိုလို့ရှိရင်အနည်းဆုံးကျမတို့မြို့နယ်ပေါင်း58မြို့နယ်မှာရွေးကောက်ပွဲကျင်းပခွင့်တွေကိုကျမတို့ပယ်ဖျက်တယ်ပေါ့နော်အဲ့ဒီတစ်ချိန်တည်းမှာပဲဒီရိုဟင်ဂျာလူမျိုးစုတွေအကြောင်းပြောရမယ်ဆိုလို့ရှိရင်ရိုဟင်ဂျာတွေကိုအုပ်စုလိုက်ပြီးကျမတို့ရွေးကောက်ပွဲမှာပါဝင်ခွင့်ကိုဖယ်ကျင်ခဲ့တာဖြစ်ပါတယ်။ဆိုတော့ဒီလိုရိုဟင်ဂျာတွေကိုရွေးကောက်ပွဲမှာပါဝင်ခွင့်ကဒီ2015မှာဦးသိန်းစိန်ဦးဆောင်တဲ့ဒီ USDP အစိုးရကနေပြီးတော့ပေါ့နော် USDP ပါတီဦးဆောင်တဲ့အစိုးရကနေပြီးတော့ရိုဟင်ဂျာတွေရဲ့မဲပေးခွင့်တွေကိုရုပ်သိမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကျမတို့ဆွဆွနာကပြောသလိုပါပဲဒီ NLD ပါတီဒီမိုကရေစီစံချိန်စံညွန်းကိုတံပိုးထားတယ်မြင့်တက်မယ်လို့ယူဆထားတဲ့ပါတီကနေပြီးတော့ဆက်လက်ပြီးတော့ဒီ2020ရွေးကောက်ပွဲမှာရိုဟင်ဂျာတွေကိုလူမျိုးစုအလိုက်မဲပေးခွင့်ကိုဖယ်ကျင်ခဲ့တာဟိုရုပ်ဟိုဒီမဲပေးခွင့်မပေးခဲ့တာဟာအမတန်ရုပ်ဆိုးအကြီးတန်လှတယ်လို့ကျမအနေနဲ့ယူဆရတယ်ပေါ့နော်ဒီဟာရဲ့တက်ရောက်မှုဟာဆိုလို့ရှိရင်ကျမတို့အမတန်ကြီးနိုင်ပါတယ်အထူးသဖြင့်အခုလက်ရှိဖြစ်ပေါ်နေတဲ့ပေါ့နော်ဒီမြန်မာနဲ့ဂမ်ဘီယာကြားထဲမှာဖြစ်ပေါ်နေတဲ့ဒီ genocide အမှုပေါ့နော်ဒီ international criminal court နိုင်ငံတကာကုလသမဂ္ဂတရားရုံးရှိမှာဖြစ်နေတဲ့ဒီ genocide ကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေဒီအမှုကိစ္စမှာတော်လကောင်းပေါ့နော်နောက်ပြီးတော့ဒီနိုင်ငံတကာရဲ့ဒီကျမတို့ဟိုဖိအားပေးမှုတွေမှာတော့၎င်းအဖက်ဖက်ကနေပြီးတော့တိုင်းပြည်အတွက်အများကြီးနစ်နာမှုတွေရှိသွားနိုင်တယ်လို့ကျမမြင်ပါတယ
်။အန်ဒီမီမီဝင်းဘတ်ကျေးဇူးများကြီးတင်ပါတယ်။အခုလို Skype ကနေပြီးတော့အချိန်သေးပြီးတော့ပေါ့နော်ပြီးရွေးအတွက်တွေ့ဆုံမယ်မေးမြန်းခွင့်ပေးတာအများကြီးကျေးဇူးတင်ပါတယ်ရှင်
။ You're welcome.
ဟုတ်ကဲ့ရှင်အခုဒီအမေရိကန်ဒုသမ္မတဖြစ်ဖို့တေချာဘလောက်ဖြစ်နေတဲ့ကမလာဟဲရစ်ဆာဆိုလို့ရှင်ဒါအမေရိကန်ပြည်ထောင်စုမှာတော့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်တဲ့အဖြစ်ကိုပဲဒါလူပြူမဟုတ်တဲ့ဒီအသားရောင်ကွဲပြားတဲ့အမျိုးသမီးဒုသမ္မတတယောက်ဖြစ်လာမှာပေါ့နော်ဆိုတော့ခါကျတော့ဂျာကအမေရိကန်ပြည်ထောင်စုတမိုင်းမှာဘလောက်ထိထူးခြားတယ်လို့ပြောလို့ရပါမလဲရှင်
ဒီဥစ္စာသမီးအားအရန်ထူးခြားတာပေါ့နော်ဘာလို့လဲဆိုတော့ဒီဥစ္စာပထမဆုံးအမျိုးသမီးတယောက်ဒီအကြီးဆုံးပေါ့နော်highest office United States မှာပေါ့နော်အဲ့ဒါအမျိုးသမီးဝင်နိုင်နေဆိုတာအရန်ထူးခြားတာနောက်ပြီးတော့လေတိုက်ဆိုင်ဆိုင်ပဲဒီနှစ်ကအမျိုးသမီးများရဲ့မဲပေးဖို့အခွင့်အရေးရခဲ့တာအနှစ်တရာပြည့်ပြည့်ပါပဲဆိုတော့အဲ့ဒီ American အမျိုးသမီးတွေကအနှစ်တရာကြော်ကြော်ဒီလိုမျိုးတိုက်တွန်းပြီးတော့ကြိုးစားလာတာအခုမှပထမဆုံးဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့เนาะအမြင့်ဆုံး office တစ်ခုကို အမြင့်ဆုံး position ကိုရောက်လာတာပေါ့နော်ဆိုတော့အဲ့ဒီဥစ္စာအရန်ထူးခြားတယ်ဒါမဲ့လေသူပို့ပြီးတော့ထူးတောင်ပို့ထူးခြားသွားတာဒီအမျိုးသမီးတစ်ယောက်ကကြတော့ तू ကအဖြူမဟုတ်တဲ့အမျိုးသမီးသူ့ရဲ့အဖေအမေတွေကတခြားနိုင်ငံနေရွှေ့ပြောင်းလာတဲ့လူတွေဆိုတော့လေအဲ့ဒါပို့ပြီးတော့မှထူးခြားတာပေါ့နော
်အဲဒီအမေရိကမှာဆိုရင်ပြောတာရှိရလေအမေရိကန်ပြည်ထောင်စုကအဲ့လိုညနေပေါင်းစုံကလာတဲ့သူတွေစုဝေးပြီးတော့မှကိုယ့်ရဲ့အိမ်မက်တွေကိုတကယ်ကိုပဲအကောင့်ထဲခေါ်ဝင်ရတယ်နိုင်ငံလို့ပြောကြတာကိုအမေရိကန်ဒရင်းဆိုတာရှိတယ်မဟုတ်လားဆိုတော့ဒါကအဲ့ဒါကိုသက်သေပြတဲ့သဘောတော့ရောက်သွားတာပေါ့နော်
ဟုတ်တယ်ဒါကြောင့်မလို့ democracy is a representative နောက်ပြီးတော့လဲဟိုအမေရိကရဲ့ဟိုနေအားသာချက်ပေါ့နော်အမေရိကမှာဒီလောက်တိုးတက်ခြင်းဖြစ်တဲ့ဥစ္စာကအဲ့ဒီ diversity နော်အများလူတွေအများကြီးအမျိုးစုံလာပြီးဒီမှာစုပြီးတော့တခါတည်းပူးပေါင်းပြီးတော့သူတကွာလုပ်တဲ့အခါကျတော့အဲ့ဒါကြောင့်အဲ့ဒီဥစ္စာကတော့အမေရိကရဲ့ strength အမေရိကရဲ့အရန်တန်ဖိုးရှိတဲ့value တခုပဲဖြစ်ပါတယ
်အခုကလေ American ပြည်တော်စုမှာရှိလို့ရှိရင်ဒီနိုင်ငံရေးမှာဆိုပြီးခဲ့တဲ့နှစ်ကဆိုတော်တော်လေးကိုလူမျိုးရေးအရာကျင်းမာမှုတွေလည်းအဒီကယုံနေတော်တော်လေးရှိခဲ့ရဲ့ဆိုတော့လေအခုဒီကိုရိုင်းကအသားရောင်မကြည့်ရဲလူပြည်မဟုတ်တဲ့အမျိုးသမီးတယောက်လည်းဖြစ်တဲ့ဒီKamala Harris အနေနဲ့ထိတ်တန့်တာဝန်တခုရလာပြီဆိုတဲ့အခါကျတော့တိုင်းပြည်အတွက်ကောဒီကွဲပြားမှုတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်မယ့်အနေအထားမျိုးပေါ့နော်ပို့ပြီးတော့မျှော်လင့်လို့များရနိုင်မလားရှင်
ဟုတ်တယ်သမီးအဲ့ဒီဥစ္စာအတွက်ကတော့အရန်အရေးကြီးတယ်ဒီဥစ္စာကိုတည်ငြိမ်မှုရနိုင်ဖို့အတွက်ကအရန်အရေးကြီးတယ်ဒါပေမဲ့လည်းသူတက်လာတယ်ဆိုရင်လည်းချက်ချင်းဒီတည်ငြိမ်မှုတွေကရလာမှာမဟုတ်ဘူးနော်အဲ့ဒီဥစ္စာအများကြီးပဲအညီတို့ပါလေအမေရိကမှာပေါ့နော်လူလူတွေအလုံးလူတိုင်းလိုလိုပဲဒီဥစ္စာကိုကြိုးစားပြီးတော့ဒီဥစ္စာကိုလုပ်ရမယ်ဆိုတော့လေဒါပေမဲ့လည်းဒီဥစ္စာကအရန် symbolically လို့ပြောရမှာပေါ့နော်အရန်အရေးကြီးတဲ့တိုးတက်မှုတစ်ခုပ
ါဟုတ်ကဲ့ဒီနေရာမှာကင်မလာဟဲရစ်အကြောင်းကိုလည်းတော့ပြောပြပေးစီချင်ပါတယ်ချင်းမီကနိုင်ငံကနေရွှေ့ပြောင်းလာတဲ့ဖခင်နဲ့ဒီအိန္ဒိယနိုင်ငံကနေပြောင်းရွှေ့လာတဲ့မိခင်ဒီရွှေ့ပြောင်းမိဘနှစ်ပါးနေပေါက်ဖွာလာတဲ့သူတစ်ယောက်ဆိုတော့လေသူကဘလို့အမျိုးသမီးတစ်ယောက်ဖြစ်တယ်ဒီလိုချင်းဒီကိုရောက်လာဖို့အတွက်သူဘလို့တွေဖြတ်တန်းရုန်းကန်ခဲ့တယ်ဆိုတာလေးကိုလည်းနေတော့ပြောပြပေးပါရှင
်ကင်မလာဟဲရစ်ရဲ့ story ရတာ American story လို့ပြောလို့ရတာပေါ့နော်သူ့ရဲ့မိဘတွေကဗာလေဟိုနေ့ကနေတခြားနိုင်ငံနေရွှေ့ပြောင်းပြီးတော့ United States ကိုလာတယ်သူ့အဖေကကြတော့scholar ပေါ့နော် professor တယောက်ဗမောက်ခတယောက်ဖြစ်တယ်သူ့အမေကကြတော့ scientistပိတ်သိပ်ပံပညာရှင်တယောက်နဲ့ United States ကိုလာတယ်ပြီးလဲပြီးတော့အဲ့ဒီသူတို့ဒီမှာတွေ့ပြီးတော့ဒီဗာလေဟိုအိမ်အောင်ကြပြီးတော့ဒီအမီးနှစ်ယောက်ကိုရတယ်ပေါ့နော်ကာမလာနဲ့သူရဲ့ညီမလေးတယောက်ရှိတယ်ဆိုတော့Kamala Harris ရဲ့ story ရတော့ American story ပဲဒါဘာလို့ဆိုအမေရိကကအများသောအားဖြင့်ဒီရွှေ့ပြောင်းလာတဲ့နိုင်ငံတကာရွှေ့ပြောင်းလာပြီးတော့ဒီမှာလာပြီးတော့နေတဲ့လူတွေများတဲ့နိုင်ငံတစ်ခုဖြစ်တယ်ပေါ့နော်အဲနောက်တစ်ခုကကြတော့ Kamala Harris ကို night ကလည်းတော်ထက်ထက်မြတ်မြတ်စွမ်းဆောင်နိုင်တဲ့ရှိတဦးဖြစ်တယ်နောက်ပြီးတော့သူကလည်းဟိုနေပါလေ Senator ပေါ့နော်ဒီ Parliament မှာ
ဟုတ်ကဲ့
အချက်လွတ်တော်အမတ်တယောက်ဖြစ်တယ်ပြီးလဲပြီးတော့အဲ့ဒီမဖြစ်ခင်မှာသူကလည်း California မှာအမြင့်ဆုံးတရားရေးဥပဒေအရာရှိတယောက်ဖြစ်လာတယ်ဆိုတော့လေသူကလည်းအရန်ထက်မြက်တဲ့နောက်ပြီးတော့စိတ်ခိုင်မာတဲ့အမျိုးသမီးတူဖြစ်ပါတယ်ဆိုတော့သူကဒီ Vice President ဆိုသူကတော့ ready ပဲသူကတော့ Vice President လို့ပြောကြတော့သူက qualified အများကြီးဖြစ်ပါတယ
်အရေးချင်းပြီးသွားတယ်လို့ပြောရမှာပေါ့နော်ဆိုတော့ဟိုသူဒီမတိုင်ကလေးကလည်းသူဖြတ်တန်းခဲ့ရတဲ့မှာဆိုလို့ရှိရင်သူကဟိုလူမှုတရားမျှတမှုတွေအတွက်လည်းအများကြီးလုပ်ခဲ့တယ်ဆိုတာမျိုးသူ့ရဲ့သမိုင်းကြောင်းကိုပြန်ကြည့်ရင်လေ
အဲဟိုမှာရသူရဲ့ဒီဥစားရအများရန်လူမှုရေးမျှတမှုနဲ့ပတ်သက်ပြီးတော့သူကအများရန်ဥဆောင်လာတဲ့လူတရားပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက
် You're welcome
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။သောတာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။ကျွန်မတင်ကီထိုက်ပါ။မြန်မာနိုင်ငံတွင်းမှာယင်းနှိမ့်နှံ့ဖို့အတွက်တောင်ကိုရီးယားရဲ့ Korea Land and Housing Corporation of the Republic of Korea LH ကိုကမ္ဘာ့ဘဏ်အဖွဲ့ဝင်ဖြစ်တဲ့မီဂါလုပ်ငန်းကြီးကအမှတ်ခံပေးလိုက်ပါတယ်။မြန်မာနိုင်ငံတွင်းမှာစစ်ပွဲတွေအရက်ဖက်မတည်ငြိမ်မှုတွေကြောင့်ယင်းနှိမ့်နှံ့မှုကိုထိခိုက်ရင်ရောပါမယ်ဆိုပြီးအမေရိကန်ပြည်ထောင်စု Washington DC အခြေစိုက်တဲ့Multilateral Investment Guarantee Agency မီဂါကအမှတ်ခံပေးလိုက်တာပါကိုရီးယားမြန်မာဆက်မှုဇုံတိစောက်ရေးမှာထူးခြားတဲ့အကျိုးသက်ရောက်မှုရှိလာနိုင်ပါသလားဆိုတာကိုမီဂါလုပ်ငန်းကြီးရဲ့တာဝန်ရှိသူတို့ဖြစ်တဲ့ဂျေဟီယောင်ခွန်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင
် So I'm in a bit of a transition at the moment, but my role in this project was based on my role asthe head of North Asia and representative of the Korea office.
ကျွန်တော်ရဲ့ဖောက်တဲ့ LH နဲ့တိုင်းရိုက်ဆက်သွယ်အလုပ်လုပ်တဲ့မီဂါကိုရီးယားရုံးတာဝန်ကအာရှမြောက်ပိုင်းဆိုင်ရာအကြီးအကဲအနေနဲ့ဒီစီမံကိန်းမှာကျွန်တော်တာဝန်ယူခဲ့ပါတယ်။ကိုရီးယားမြန်မာဆက်မှုဆောင်မှာယင်းနှိမ့်နှံဖို့အတွက်အာမခံပေးတာကတော့ကျွန်တော်ကအကြီးတန်းအာမခံအရာရှိအနေနဲ့တာဝန်ယူခဲ့ပါတယ်။မကြာခင်ကပဲစင်ကာပူအခြေစိုက်တဲ့မီဂါတောင်အာရှဆိုင်ရာမီဂါအကြီးအကဲဖြစ်ပြောင်းလဲတာဝန်ယူပါတယ်။
Thank you. So what is the mega guarantee to
Okay, Jesus ba shin. Korea Land and Housing Corporation ko mega ga ba ri mya amakan pe tha ba de le shin.
Just as a brief background, LH is the largest state owned enterprise in Korea.
So not only chin chou byo ya no, LH lo ngan ji ga Korea naingan ma a ji thong lo ngan ji ba. Iya ma lo ngan ji ba. Thuro adika lout da ga raw iya sao lo yi ba.ကိုရီးယားနိုင်ငံတွင်းမှာပါသူတို့ကပြပယင်းနှိမ့်နှံဖို့အတွက်မဟာဗျူဟာစက်မှုစုံတွေတည်ဆောက်ရေးတခြားအရာစီမံကိန်းတွေလည်းပါပါတယ်သူတို့ကတရုတ်မှာလွန်ခဲ့တဲ့နှစ်တွေတုန်းကစီမံကိန်းတစ်ခုလုပ်ခဲ့တယ်နာမည်အခုဒီဘက်နှစ်ပိုင်းမှာတော့ပထမဆုံးပြပမှာလုပ်မဲ့စီမံကိန်းဖြစ်တော့သူတို့ကတိတ်ပြီးတော့စိတ်မချောင်းသူတို့ကိုရီးယားမှာတော့စိတ်ချလက်ချရှိတာပေါ့ဒါပေမဲ့နိုင်ငံရဲ့ခြားမှာယင်းနှိမ့်နှံဖို့မှာတော့သူတို့ကမြန်မာနိုင်ငံရဲ့စီးပွားရေးခင်းကျင်းနဲ့တိတ်ပြီးတော့အကြောင်းတော်မရှိပါဘူးနိုင်ငံတွင်းစစ်သားမဲ့အချက်တွေကိုတိတ်ပြီးတော့နှစ်နှစ်ဆက်ဆက်မရှိပါဘူး။အဲ့ဒါနဲ့သူတို့ကစီးပွားရေးနဲ့မသက်ဆိုင်တဲ့ဘေးအနေအမှန်ကန်ရဖို့အတွက်မိဂါကိုဆက်သွယ်တာပါ
။ So we have provided guarantee against the risks of currency inconvertibility and transfer restriction.
ကျွန်တော်ဘက်ကငွေကြေးလဲလှယ်မှုနဲ့ငွေကြေးအလွှဲပြောင်းတဲ့အမှန်ကန်ပေးပါတယ်။အခြေခံအားဖြင့်ပြောရရင်တော့ယင်းနှိမ့်နှံ့သူတွေအနေနဲ့နိုင်ငံတွင်းကနေငွေလဲပြောင်းနိုင်ရေးကပြည်ရင်းငွေကိုငွေမှာလဲလှယ်နိုင်ရေးဖြစ်ပါတယ်ဆိုတော့ဒါကမတိကျမရေရာမှု risk တစ်ခုပါဒုတိယတစ်ခုကတော့စစ်ပွဲနဲ့လူမှုမငြိမ်သက်မှု risk ဖြစ်ပါတယ်အကြမ်းဖက်မှုတွေကြောင့်ပိုင်ဆိုင်မှုတွေပျက်စီးခဲ့ရင်ကျွန်တော်တို့ကယင်းနှိမ့်နှံ့သူကိုယောက်ျေးပေးမှာပါတတိယတစ်ခုကတော့စာချုပ်ဖောက်ဖျက်မှုပါဆိုလိုတာကတော့သူတို့ကဒီအစိုးရနဲ့တစ်ဖက်သဘောတူညီချက်ရှိပါတယ်ဆိုတော့ဘက်ကလိုက်နာလှုပ်ဆောင်မှုမရှိဘဲဂတိပြက်ခဲ့လို့သူတို့ဘက်ကဆုံးရှုံးရင်အဲဒီဆုံးရှုံးမှုအတွက်ကျွန်တော်တို့ကLH ကိုယောမှာပါဆိုတော့ LH ရဲ့အဓိကစိုးရင်ချက်ကလည်းဒီ risk သုံးခုဖြစ်ပြီးတော့ကျွန်တော်ဘက်ကအဲ့ဒါကိုအမှားကန်ပေးတာပ
ါ So what's the impact of this deal
ဆိုတော့ဒီသဘောတူညီချက်ကကိုရီးယားမြန်မာဆက်မှုဇုံဖွံ့ဖြိုးရေးစီမံကိန်းအပေါ်မှာဘာတွေများတက်ရောက်မှုရှိလာနိုင်ပါမလဲရှင်
So basically it allowed LH to invest. Now LH is one of the shareholders but
အခြေခံအားဖြင့်တော့ဒီသဘောတူညီချက်ကြောင့် LH အနေနဲ့ယင်းနှိမ့်နှံ့သွားနိုင်ပါတယ်။ LH ကစုရှယ်ဝင်2ဦးပါ။မြန်မာစိုးရနဲ့အတူအဓိကကျတဲ့အစုရှယ်ဝင်2ဦးတည်းက2ဦးဖြစ်ပါတယ်။ဒီစီမံကိန်းကြောင့်အထူးသဖြင့်ဒီပုဂ္ဂလိကယင်းနှိမ့်နှံ့မှုတွေအထူးသဖြင့်နိုင်ငံခြားကတိုက်ရိုက်ယင်းနှိမ့်နှံ့မှုတွေဝေရောက်နိုင်မှာဖြစ်ပါတယ်။ဒီဆက်မှုစုံကိုပေါင်းကူးတစ်ခုလို့အသုံးပြုပြီးတော့သူတို့ရဲ့ကုန်ထုတ်လုပ်ရေးဆက်ယုံတွေဒါမှမဟုတ်လည်းဆက်မှုလုပ်ငန်းတွေကိုဒီဆက်မှုစုံအတွင်းမှာတည်ဆောက်နိုင်မှာဖြစ်ပါတယ်။ဒီလိုလုံးနိုင်ရင်ဒီကုမ္ပဏီတွေအနေနဲ့လူတွေပို့ပြီးတော့အလုပ်ခန့်နိုင်မယ်တိုင်းနိုင်ငံလုံးအနေနဲ့လည်းကုန်ထုတ်လို့ရေးကိုတိုးချဲ့နိုင်မှာဖြစ်ပါတယ် ပိုပြီးယုံကြည်စိတ်ချစွာယင်းနှမြုံနံလာမယ်လို့ကျွန်တော်အမခံနိုင်ပါတယ်။ဒီစီမံကိန်းကြီးဖွံ့ဖြိုးရေးဖြစ်လာနိုင်ပြီးတော့မြန်မာစီးပွားရေးကိုလည်းဖွံ့ဖြိုးစေမှာဖြစ်သလိုလူတွေအတွက်လည်းအလုပ်ကင်တိုးလာပါမယ်
။ So can this the Abdilo Amakan ပေးလိုက်တဲ့သဘောတူညီချက်ကြောင့်နိုင်ငံတကာယင်းနှမြုံနံသူတွေရဲ့ယုံကြည်မှုကိုပိုပြီးတော့ရလာနိုင်မလား။ဘယ်လိုများရလာနိုင်မလဲရှင
်။ So as I mentioned, this is an industrial zone, so it's a platform. So this can only succeed if enough.
ကျွန်တော်ပြောခဲ့လိုပါပဲဒီဟာကစက်မှုဇုံမှာဆိုတော့ဒါက platform တစ်ခုပါဆိုတော့ယင်းနှမြုံနံသူတွေလုံလုံလောက်လောက်လာပြီးတော့ဒီစက်မှုဇုံမှာမြင်ကားပြီးသူတို့စက်ရုံတွေစောက်ပါမှအောင်မြင်နိုင်မှာပါကျွန်တော်အနေနဲ့လည်းသဘောတူညီချက်မလုပ်ခင်မှာ30ဆန်းစက်မှုတွေလုပ်ခဲ့ပါတယ် LH ဘက်ကလည်းအကျိုးစစ်တမ်းတွေလုပ်ခဲ့ပါတယ်ဒီစက်မှုဇုံမှာယင်းနှမြုံနံဖို့စိတ်ဝင်စားတဲ့ company တွေရှိသလိုပဲယင်းနှမြုံနံမှုစိတ်ဝင်စားပါတယ်ဆိုတဲ့ကုမ္ပဏီစင်းကိုလည်းကျွန်တော်တွေ့ရပါတယ်ဒီစက်မှုဆုံးမှာလာရောက်လို့သူအများပြားရှိတာကိုကျွန်တော်တို့သိပါတယ်ဖနက်ချုပ်တာကနေအထည်ချုပ်နောက်ဓာတုပစ္စည်းကုမ္ပဏီတွေအထိစက်မှုလုပ်ငန်းမျိုးစုံရှိပါတယ်ဒီစက်မှုဆုံးပြီးစီးလည်ပတ်တဲ့အချိန်မှာနယ်ပေါင်းစုံလုပ်ငန်းပေါင်းစုံပါဝင်လာမယ်လို့ကျွန်တော်ယုံကြည်ထားပါတယ်ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်မှုမျိုးစုံအတွက်အင်္ဂလားယင်းနှမြုံနံသူတွေဒီစက်မှုဆုံးကိုလာကြမှာပါ
Thank you. ချိန်ပေးပြီးဖြေကြတဲ့ချီဟျွန်ခွန်ကိုအထူးပဲကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆုမြတ်မမ COVID-19 ကရောဂါကြောင့် new normal အပြောင်းလဲတွေကိုလူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုတွေအဓိကကြုံကြရပါတယ်။ရခိုင်ပြည်သူစေယုံကြီးမှကိုဗစ်လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးကလူနာတွေနဲ့သူတို့ကြားမှာဓာတ်ရိုက်ထိတွေ့မှုနှဲသွားတာကသူ့အတွက် new normal ဖြစ်တယ်လို့အခုလိုပြောပြပါတယ်။
အရင်တော့ကလေးကြတော့ဟိုပါတော့လူနာတခုခုဖြစ်လို့ရှင်ဟိုဟွာလူနာ attendance တွေရရှိတာဆရာမတို့လာပြောတဲ့လူနာတွေကဘယ်လိုဖြစ်ဘယ်လိုဖြစ်ဆိုအဲ့လိုလာပြောရှင်ကိုယ်ကချက်ချင်းထပ်ပြေးပါလို့ရအဲ့လိုမျိုးအခြေအနေပေါ့ဒီခုကလေးကြတော့ဟွာလေဟိုဖုန်းကနေလာတော့ပေါ့ကလူနာကတူတူဖြစ်တယ်ဆိုကိုယ်ကချက်ချင်းထပ်ပြေးသွားခြင်းနဲ့စိတ်ဖြစ်ပြီမဲ့ဒါပေမဲ့သွားလို့မရဘူးအဲ့လိုမျိုးကြီးကိုယ်ကဟိုသွားမယ်ဆိုရင် PPE အပြည့်စုံဘောပြီးတော့အဲ့လိုမျိုးသွားမယ်ဆိုတော့ဒီပြည်သားဖုန်းနဲ့ပဲပေါ့နော်ညွန်ကြားပေးတာတွေအစကားပြောပေးတာတွေအဲ့လိုမျိုးတွေဖြစ်တယ်ဆိုတော့အဲ့လိုမျိုးကွာဟမှုတွေတမျိုးတော့ရှိတာပေါ့ပြီးတော့ဒီလူနာနဲ့ဆရာမနဲ့ဂျာကလေးစားတော့ဒီကူကတော်တော်ဟိုအလုံးပိတ်လူမျိုးကတ်တက်ထားတယ်ဆိုတော့လူနာနဲ့ပေါ့ဆရာမတို့ဂျာအဲ့လိုမျိုးအတားစီတခုလိုမျိုးခံစားရတယ်ဒီကိုဗစ်ဖြစ်တဲ့ဖြစ်သွားတဲ့အတွက်ကြောင့်ဟုတ
်အခုနဆရာမပြောရတဲ့အထဲပါပေါ့နော်လူနာတွေနဲ့ဖုန်းနဲ့ပြောရတယ်ဆိုတာကအဲ့ဒါရော new normal ဖြစ်သွားတာလားအဲ့ဒါလည်းရှင်းပြပါလား
ဟုတ်အရင်တော့ကလေးကြတော့ဖုန်းကလုံးဝမသုံးဘူးဖုန်းကဒီ word တော်အချင်းချင်း drop ပဲဖုန်းသုံးတာပေါ့ဒီခုကလေးကြတော့လူနာတိုင်းဖုန်းတစ်လုံးစီထားပေးတဲ့ဖုန်းနဲ့တစ်စင်းအဆက်အသွယ်လုပ်တာလားပေါ့အရင်တော့မရှိဘူးအရင်တော့ဟိုလာပြောတာပဲရှိဟိုကိုကိုယ်သွားကြည့်လို့ခုဖြစ်တာပဲဖြစ်ဖြစ်ဆိုကွာဒီချက်ချင်းဟွာဖြစ်လို့ရဒီကလေးစားတော့ဟိုဒီလူနာရဲ့အတွက်ဟိုဟိုဖုန်းတယောက်လုံးပေးมาထားပေးရဲဆိုတာမျိုးအဲ့ဒါတခုတော့ကောင်းပါတယ်လူနာရဲ့ဟိုဖြစ်နေတဲ့အရာတွေကိုချက်ချင်းဟိုဖုန်းနဲ့တစ်စင်းဆက်သွယ်လို့ရတယ်ဒီလိုမျိုး new normal မှာ
အဲ့တော့ဆရာမရဲ့ new normal ကတော့အဓိကပြောင်းလဲသွားတဲ့အခြေအနေဆိုရင်တော့လူနာတွေနဲ့ဆရာမတို့ကြားမှာပေါ့နော်ခုနကတော့လို့ကိုယ်တိုင်းညနေချင်းဆိုင်တွေ့တာမျိုးထက်ကိုဒီတယ်လီဖုန်းပေါ်ကနေတစ်ဆင်ဆက်သွယ်ပြီးတော့ပြောတာက new normal ဖြစ်တယ်လို့ပြောလို့ရတာပေါ့
ဟုတ်ပြောလို့ရတယ်ဟုတ်နောက်ဒီတမီးတို့ပေါ့ကို covid center အဲ့လိုပြောင်းလဲပြောင်းအဲ့ဒါ ward တစ်ခုလုံးဒီဟိုလောက်ထုံလုံးနေသေးဒီ report လောက်တာပဲဖြစ်ဖြစ်စီးရင်တွင်တာဖြစ်ဖြစ်ပုံစံတစ်မျိုးပြောင်းသွားအဲ့လိုရှိတယ်ရှင်ဟုတ်
ဆရာမတို့အတွက် new normal မှာအခုလိုဖြစ်လာတဲ့ဒီ new normal အခြေအနေမှာပေါ့နော်စိန်ခေါ်မှုတွေတော်တော်များတယ်လို့ရောဆရာမမြင်လားရှင
်အတက်အတက်တွေကြုံလာတော့ကိုကဟိုမသိတဲ့အကြောင်းအရာတွေရှိတယ်ဆိုတော့အာကိုတင်ယူရတာတွေအဲ့လိုမျိုးကိုမြင်မြန်ရတာတွေအဲ့လိုမျိုးတွေရှိတော့ဟုတ်စိန်ခေါ်မှုတွေတော့ရှိတယ
်အလုံးနဲ့ပတ်သက်ရင်မကြောက်တတ်တဲ့သူနာပြုနော်နှင်းစီမွေးအတွက်နောက်ထပ်ပြောင်းလဲသွားတာကတော့ကာယောဂအပေါ်ကြောက်စိတ်ဖြစ်ပါတယ်တဲ့
အရင်ဆုံးအဒီလောက်တော့မကြောက်ဘောနော် တွေးလေးပါရင်လည်းမကြောက်ဘူးဒါပေမဲ့ဒီကိုဗစ်ဖြစ်တော့ဟိုနည်းနည်းကြောက်စိတ်တွေဝင်လာအဲတခုဖြစ်တော့ပေါ့နော်အဲတခုစောက်စားခြင်းပြီးတော့ကိုယ့်အကိုပြင်ဆင်မှုတွေလည်းလုပ်ခဲ့ရရှိတယ်ဟိုစပင်းအရှိကြီးတွေကိုညှက်ခဲ့တာတော့ပေါ့အဲလိုမျိုးတွေတော့ရတယ်ပြီးတော့အဲလူနာကိုကြည့်တဲ့အခါမှာကလေးစားတော့အခုကို safe check အောင်အရင်လုပ်ရတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်တော့ဆေးရုံမရောက်ခင်ကလေး mask တွေဒီ cup တွေဒီဟို face sheet တွေအကုန်ပြည့်စုံနေသွားဖြစ်တာပေါ့ဆေးရုံသွားတဲ့လမ်းတစ်လျှောက်လုံးပြီးတော့ဆေးရုံရောက်တဲ့အခါမှာလည်းအရင်တော့ဆိုရင်အဲလူနာကိုကြည့်မယ်ဆိုရင် mask တစ်မျိုးရဲ့လက်အိတ်ရဲ့အဲ့လိုမျိုးနှစ်မျိုးဆိုရင်အဲလုံလောက်တယ်ပြီးလို့ရှိရင်လည်းလူနာအနာမဆိုလည်းဥပမာ7 minutes 15 minutes လောက်အကြိမ်နေလည်းရတယ်တော့လူနာလေးကိုအဲ့လိုမျိုးဟိုအားပေးစရာလေးပြောဖြစ်တယ်သူကလည်းကြတော့ကိုပြောလို့ရှိရင်တခွနှခွလောက်ပဲအဲ့လိုမျိုးပြောဖြစ်တာပေါ့ပြီးတော့လည်းအဲ့လိုမျိုးကိုအလုပ်တွေကိုဟွာမြင်မြန်ပြီးဖို့အသက်ရှူတာအထင်းမှာအလုပ်လုပ်ရတော့တိတ်မဝအောင်ဆိုတာလေးရတာအလုပ်မြင်မြန်ပြီးဖို့အဲ့လိုမျိုးကိုကကိုစူးစားရုန်းကန်နေရတာပေါ့နော်အဲ့လိုမျိုးတွေဖြစ်တဲ့အတွက်ကြောင့်မှဟိုစိတ်မကောင်းဖြစ်တာလည်းရှိတယ်အဲ့လိုမျိုးဒါကြောင့်ကိုဘက်ကဟိုအတိအဝါပြည့်စုံမပေးရအောင်ကိုခံစားအဲ့လိုမျိုးတွေရှိတာပေါ့
ဆရာမပြောသွားပုံအရဆိုရင်ပေါ့နော်ကိုကဟိုကိုကိုယ်တိုင်လည်းယောဂမကူအောင်တခါလူနာတွေကိုလည်းယောဂဟိုအန်တီကင်းအောင်ပေါ့နော်တော်တော်လေးကိုတတိထားပြီးတော့လုပ်ရတဲ့အခါကျတော့ဆရာမပြောချင်တာဒီကိုလူနာတွေအပေါ်မှာစောင့်ရှောက်မှုပေးတာအရင်တော့လောက်ဟိုအပြည့်အဝပေါ့နော်ကိုရောစိတ်ပါပေးဖို့အခက်ခဲရှိတယ်ဆိုတဲ့သဘောမျိုးလားရှင
်။ဟုတ်ရှင်ဟုတ်ပါလို့အရင်တော့ဆိုရင်အဲလူနာပေးမှာအဲ့လိုမျိုးအပြားတိုင်းတာပဲဖြစ်ကန်နူလာတော့ထိုးတော့ဖြစ်အဲ့လိုမျိုးဆိုရင်ဟိုလူနာတွေကသူတို့အချိန်တွေသူတို့ပြောပြတယ်ကွာအဲ့လိုမျိုးပြောပြလို့ရှင်ကိုကသူတို့နဲ့အလိုက်ထိုက်ပြန်ပြောတာ7 minutes လောက်နေပါအဲ့လောက်အပြေးစကားပြောဖြစ်တယ်အဲ့လိုမျိုးလေဟိုကျေးဇူးတင်စကားလည်းပြန်ကြားတာပေါ့ကွာအဲ့လိုမျိုးပြန်လည်ပြောဖြစ်တယ်ကိုတိတိမြဖို့သူတာတွေကိုလည်းကို share ဖြစ်တယ်မာစာအတော့တွေဘဒူစာမာတော့အဲ့လိုပြောပြတာဒူပြလဲကြတော့ကိုဗစ်လူနာတို့ကြည့်တဲ့အခါမှာတော့ PPE ဝတ်စုံအပြင်နဲ့နှာခေါင်းဝတ်စုံကိုအကုန်မျက်စိရောလုံးလုံးအောင်ဖုံးထားရဆိုတော့အဲ့လိုမျိုးကိုပြောလို့ရှိရင်အဲ့လိုမျိုးကိုတအားမိုးပြီးတော့အဲ့လိုမျိုးတိတ်စကားမပြောဖြစ်တော့လူနာနဲ့အဲ့လိုမျို
းအဓိကတော့ဒီအကာအကွယ်ဝတ်စုံတွေဝတ်ထားတဲ့အခါကျတော့လူနာတွေနဲ့အပြန်အလှန်ဒီပြောဆိုဆက်ဆက်တဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်ဆိုတဲ့သဘောပေါ့
ပြီးတော့ဘယ်လိုလဲဆိုတော့ဒီဟိုလူနာအခန်းထဲဝင်တဲ့အခါမှာလည်းဒီတရက်ကိုတကြူဒီဆိုနှစ်ခါတော့ပဲဝင်ဖြစ်တယ်အာဒီသူတို့နဲ့ contact လုပ်တာကလည်းじゃတော့ဒီဖုန်းနဲ့ contact လုပ်တာများတော့ဟိုအရင်တော့ဖုန်းကတိတ်မဖြေတတ်ဘူးပေါ့နော်ဒါပေမဲ့အဲ့ဒီဖုန်းတွေကနေကိုကိုချင်းလာရအောင်အဲ့လိုလုပ်ပါတယ်အဲ့လိုမျို
းရန်ကုန်ပြည်သူဆေးရုံကြီးမှာ covid လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးရဲ့ new normal အတွေ့အကြုံတွေဖြစ်ပါတယ်အခုလိုမျိုးအလုပ်ခွင့်မာတယ်မဟုတ်ဘဲကိုယ်ပိုင်အချိန်တွေမှာလဲယောဂမကူအောင်လို့အထူးသတိထားပြီးတော့အမှုအချက်တွေကိုပြောင်းလဲခဲ့ရတယ်လို့သူကပြောပြပါရရှင်ကျမစုမြတ်မမ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသတင်းမှမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။တောင်ကိုရီးယားကကမ္ဘာကျောင်းအောင်မြင်မှုတွေရတဲ့ K-pop BTS အဖွဲ့ကိုကိုစားပြုစီစဉ်မှုတွေပေးတဲ့ Big Hit Entertainment ကုမ္ပဏီကသူတို့ရဲ့အစုရှယ်ယာဈေးတွေနှစ်ဆဖြစ်သွားပြီးတော့လူတွေလည်းအဲ့ဒီအစုရှယ်ယာတွေကိုအလူရဝယ်ယူနေတာပါ။အရင်ကသူတို့ရဲ့အစုရှယ်ယာတစုကို33,500ဝမ်ရှိနေရကနေပြောပြီးခဲ့တဲ့ကြာတာပိနေကတော့38,000ဝမ်အထိရောက်သွားလို့သူတို့ရဲ့ကုမ္ပဏီကဒေါ်လာတန်8,380တန်သွားပါတယ်။ဒါကြောင့်မလို့တောင်ကိုရီးယားအစုရှယ်ယာသမိုင်းမှာလည်းတရက်ထင်းနဲ့အပိတ်ဈေးအတွက်ဈေးအမြင့်ဆုံးရတဲ့ကုမ္ပဏီ10ခုထဲမှာဒီကုမ္ပဏီလည်းအပါအဝင်ဖြစ်သွားပါတယ်။Big Hit Entertainment ကုမ္ပဏီဟာကမ္ဘာအဆင့်မီတေးဂီတာတွေနဲ့အနုပညာရှင်တွေကိုထုတ်လုပ်နိုင်စွမ်းရှိပါတယ်။ဒါမြင့်ဒီလိုဖျော်ဖြေရေးကုမ္ပဏီတစ်ခုအနေနဲ့ပြည်သက်အားကဘလောက်အရေးကြီးလဲဆိုတာသိချသဘောပေါက်နိုင်ပြီးတော့ဒီအခြေအနေကိုကုမ္ပဏီအကျိုးမြတ်ဖြစ်နေပြောင်းလဲနိုင်တဲ့အစွမ်းရည်ကသိကိုအရေးကြီးပါတယ်လို့ Big Hit Entertainment ကုမ္ပဏီကိုတည်ထောင်သူလည်းဖြစ်ကုမ္ပဏီရဲ့တွဲဖက်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Bansi Hugh ကပြောသွားပါတယ်။ အခုတို့ရဲ့အစုရှင်အားဈေးက30ရာခိုင်နှုန်းတက်သွားခဲ့တာဖြစ်ပါတယ်ရှင်တောင်ကိုရီးယား K-pop superstar BTS အဖွဲ့ဟာတို့ရဲ့ဒေတာပြတဲ့ BE Deluxe Edition ကိုနိုဝင်ဘာလ20ရက်နေ့မှာထုတ်မယ်လို့ကြေညာသွားပါတယ်BTS အဖွဲ့ဝင်ခုနှစ်ဦးလုံးအမှုပညာဖန်တီးမှုပိုင်းမှာတရားပါဝင်ထားတဲ့ဒီဒေတာပြက BTS ရဲ့တကယ့်စတိုင်အမှန်ဆုံးတစ်ချက်တွေပါတယ်လို့လည်းဆိုပါတယ်သူရဲ့အောင်မြင်ဆုံးတစ်ချက်ဖြစ်တဲ့ Dynamite က Billboard Hot 100လူကြိုက်အများဆုံးဒေတာစီးရင်မှာတဲ့နှစ်ပတ်ကြောင်ဇက်တိုင်းထိတ်ဆုံးရောက်နေခဲ့ပြီးတော့အခုသိပ်မကြခင်မှာပဲဒီသချင်းမဝင်တဲ့တေးတက်ပြားကိုထုတ်မှာပါ
As a boy from the small city of Ilsan in Korea as a young man standing at the UNGA as a global citizen of this world I imagine the limitless possibilities before all of us and my heart beat with excitement but COVID-19 was beyond my imagination
BTS ဘွယ်က85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တရုတ်ဒေသအဖြစ်နဲ့ UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကနေပြီးတော့ BTS ရဲ့မျှော်လင့်ချက်သတင်းစကားဆိုတဲ့ဗီဒီယိုကိုတင်ခဲ့ပါတယ်။ဒါပြင် BTS ကနံပါတ်1ချိန်တဲ့ Dynamite တခြင်းကိုအကားကျင့်နေတဲ့ဗီဒီယိုကိုလည်း Fourth Night Video Game မှာထုတ်လိုက်တာပါ။ဒီ game နဲ့ဝင်ပြီးတော့ပရိသတ်အနေနဲ့ဒီဗီဒီယိုကိုကြည့်နိုင်တယ်လို့ကောက်ွက်တွေကပြထားတာမလို့လည်းအကလည်း like ကျင့်နိုင်တာဖြစ်ပါတယ်။အစီအစဉ်ကိုဗီဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
UA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲကာလအတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့နိုဝင်ဘာ10ရက်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မှုတွေရှိနေကြောင်းတနင်္လာနေ့မှာအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအဆုံးသတ်သွားခြင်းကစပြီးဒုတိယကြိမ်းမြောက်ရွေးကောက်ပွဲဖြစ်တဲ့အခုရွေးကောက်ပွဲမှာပထမဆုံးမင်းဆက်ပေးတဲ့လူငယ်တွေအပါအဝင်မြန်မာပြည်သူတန်းပေါင်းများစွာရဲ့သူတို့ကိုကိုစားပြုမဲ့သူကိုသူတို့ကိုယ်တိုင်ရွေးချယ်ခွင့်ရတဲ့လုပ်ငန်းစဉ်ဖြစ်တာကြောင့်ရွေးကောက်ပွဲဖြစ်မြောက်အောင်အထူးသဖြင့် COVID-19 ကာယောဂါနဲ့ရင်ဆိုင်နေတဲ့အချိန်မှာကြိုးစားပြီးလှုပ်ဆောင်နေသူအလုံးကိုချီးကျူးပါကြောင်းလည်းဖော်ပြထားပါတယ်ဒါအပြင်American ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဆက်ပြီးအနီးကပ်စောင့်ကြည့်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အတိပြုလူနာစုစုပေါင်း 6,000 ကျော်နဲ့သေဆုံးရသူက 1,438 ယောက်ရှိနေပြီဖြစ်ပါတယ်။ဆေးရုံကဆင်းကွင်းရသူကတော့ 4,600 ကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲ COVID ကာယောဂါလိုစိန်ခေါ်မှုတွေကြားကနေရွေးကောက်ပွဲကိုတနင်္ဂနွေနေ့ကငြင်းငြင်းချမ်းချမ်းနဲ့အအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်EU ဥရောပသမဂ္ဂကမြန်မာပြည်သူတွေကိုချီးကျူးကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအောင်မြင်မှုသတင်းနဲ့ဂျိုးဘိုင်ဒန်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရရှိတယ်ဆိုတဲ့သတင်းတွေကယင်းနှိမ့်နှံသူတွေရဲ့ယုံကြည်မှုကိုမြင့်တက်သွားစေခဲ့တဲ့အတွက်ကမ္ဘာဈေးကွက်ရုပ်ချီးဥမော့လာခဲ့ပါတယ်။ဂျိုးဘိုင်ဒန်အနိုင်ရတာကြောင့်အရင်ကတည်းကအခိုင်အမာမြင့်တက်လာနေတဲ့ဈေးကွက်က
Pfizer နဲ့ German company BioNTech တို့ရဲ့ကာကွယ်ဆေးအောင်မြင်မှုသတင်းတွေထွက်ပေါ်လာပြီးမှတော့တချိန်တိုးမြင့်တက်သွားကြတာဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရက်ပ
ါ This program has come to you from the Voice of America, Washington.